Washington.
Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်တာရှင်များရှင် View American တန်ကနေ2023ခုနှစ်စက်တင်ဘာလ19ရက်အင်္ဂါညပိုင်း View မြန်မာပိုင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်ည9:00နာရီကနေ10:00နာရီအထိ American ပြည်ထောင်စု Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်View Radio စီစဉ်တွေကို line to meter 3052တို့အပြင် line လက်မီတာ190တို့ကနေတိုက်ရိုက်နာဆင်နိုင်ပါတယ်ဒီကနေ့ရောက်တဲ့အစီအစဉ်တွေကိုကျမအလေးမာကအစီအစဉ်မှုဖြစ်တောင်းရင်တင်ဆက်ပေးပါပါရှင်
မင်္ဂလာညချမ်းပါတော်တာရှင်များရှင်ကျမခင်လေးပါဒီညအတွက်ထိတ်တန့်ရောက်သတင်းတွေကိုအလိမ်မာနဲ့တူတင်ဆက်ပေးသွားပါမယ်ဒီညအတွက်ထူးခြားတဲ့သတင်းတွေကတော့နယူးယောက်မှာကျင်းပနေတဲ့ကုလသမဂ္ဂအထွေထွေညီလာခံမှာအမေရိကန်သမ္မတဂျိုးဘိုင်ဒန်မင်ကွန်းပြောနေပါပြီပထမဆုံးချိန်လုတ်တဲ့အာဆီယံစီးရေးလေ့ကျင့်မှုမှာမြန်မာစစ်တပ်ကိုယ်စားလှယ်တွေတက်ရောက်ခဲ့ပါတယ်ကနေဒါနဲ့အိန္ဒိယအပြန်အလှန်တန်တမန်တွေကိုနှင်ထုတ်နေကြပါတယ်ဆိုတဲ့ထိတ်တန့်ရောက်သတင်းတွေကိုတင်ဆက်ပေးသွားမှာပါရှင
်ဟုတ်ကဲ့ပါရှင်အခုလိုနောက်ဆုံးရသတင်းတွေနဲ့အတူသတင်းပေးပို့ချက်တွေနဲ့တဲ့ရင်ဆောင်ပါတွေကိုတင်ဆက်ပေးသွားမှာပါအခုညပိုင်းနားဆရာမယ်တဲ့မှာတော့ရှမ်းပြည်မြောက်ပိုင်းမူဆယ်မြို့နယ်ဘက်ကနောက်ဆုံးရတိုက်ပွဲအခြေအနေနဲ့ပတ်သက်ပြီးတော့
လူဒီမွန်ဆောင်ရချင်းမှာလက်နေကြည့်ရအောင်အဒီမတိနဲ့အခုလေးနေကြလာလားလက်နေကြည့်ရအောင်လက်နေငယ်ရစားနေကတမုန်လေးနိုင်တော့ရှိတယ်လေဖြစ်နေတာ
လွိုက်တေးမိန်တောင်ရဲ့အရှိတ်ဘတ်ချမ်းမှာတိုက်ပွဲဖြစ်ပွားနေကြောင်းဒေသခံတို့ပြောသွားတာပါဒီအကြောင်းသတင်းအပြည့်စုံကိုနောက်ပိုင်းမှာနားဆင်ရပါမယ်ဒီသတင်းနဲ့တူမင်းကင်းမြို့အနီးမှာစစ်ကောင်စီအုံပြုတဲ့ဆက်လေတစင်းဒိတ်မောက်တာအပါဝင်ညောင်လင်းပေဒေသဘက်မှာစစ်ကောင်စီရဲ့လေကြောင်းတိုက်ခိုက်ခံရမှုပေါင်း100ကျော်ရှိကြတာဒီလိုနောက်ဆုံးရသတင်းတွေနဲ့ဆက်သွယ်မင်းမြန်ကန်နောက်အင်္ဂါညတိုင်းတင်ဆက်ပေးနေကြမြေကြီးဩဇာအစီအစဉ်မြန်မာနဲ့ယူကရိန်းနှစ်နိုင်ငံအခြေအနေနှိုင်းယှဉ်ချက်အမေရိကန်နိုင်ငံရဲ့အကြောင်းသတင်းဆောင်ပါနောက်ကဘာတော်လာခီးသွားအစီအစဉ်စရဲ့အပတ်စဉ်ကဏ္ဍတွေကိုနားဆင်ရဖို့ရှိပါတယ်။ဒါတွေကိုမတင်ဆက်ပေးခင်အခုအရင်ဆုံးတော့ထိတ်တန့်အောင်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမတ်ခင်လေးနဲ့အတူပြောပြပေးမှာပါရှင
်။အခုကျမတို့သတင်းကြီးညာနေတဲ့အချိန်တကယ်နဲ့မှာပဲနယူးယောက်မှာကုလသမဂ္ဂအထွေထွေညီလာခံကြီးကိုကျင်းပနေပါတယ်။အဲ့ဒီမှာအမေရိကန်သမ္မတဂျိုးဘိုင်ဒန်ကယူကရိန်းပေါ်ရုရှားကြီးကြော်မှုဟာကုလသမဂ္ဂဘရိညင်ကိုချိုးဖောက်တဲ့လုပ်ရည်အဖြစ်သူ့ရဲ့မင်းကွန်းထဲမှာထပ်မံရှုတ်ချပြောဆိုလိုက်ပါတယ်။ကုလသမဂ္ဂဘရိညင်ရဲ့တန်ဖိုးတွေပေါ်သမ္မတဘိုင်ဒန်ထက်လောင်းအတီးပြုပြောကြားရမှာဖြစ်တယ်လို့ယူကရိန်းအပါအဝင်နိုင်ငံအားလုံးရဲ့အချုပ်ချာအာဏာနဲ့ပိုင်တဲ့နေမြေခိုင်မာမှုကိုလည်းအတီးပြုပြောကြားသွားပါတယ်။အထွေထွေညီလာခံကိုအမေရိကန်ပြည်ထောင်စုအပါအဝင်နိုင်ငံပေါင်း145နိုင်ငံကခေါင်းဆောင်တွေတက်ရောက်နေကြတာပါ။အဲ့ဒီကမင်းကွန်းပြောမယ့်အထက်မှာသမ္မတဘိုင်ဒန်ပြင်ယူကရိန်းသမ္မတဗလာဒီမီယာဇယ်လန်စကီလည်းပါဝင်ပါတယ်။ကုလသမဂ္ဂအထွေထွေတွင်းရေးမှူးချုပ်အန်တိုနီယိုဂူတာရက်စ်ကအဖွင့်မင်းကွန်းပြောကြားခဲ့တာဖြစ်ပြီးဘရာဇီးနိုင်ငံသမ္မတအပြီးမှာအမေရိကန်သမ္မတဂျိုးဘိုင်ဒန်ကဒုတိယမြောက်ဖြစ်မင်းကွန်းပြောနေတာပါကုလသမဂ္ဂကချမှတ်ထားတဲ့စင်ဆက်မပြတ်ဖွံ့ဖြိုးတိုးတက်ရေးရည်မှန်းချက်တွေအကောင့်ထည့်ဖော်ဖို့အပြင်တန်ရှင်းတဲ့စွန့်ရင်ရရှိရေးနဲ့ရာသီဥတုပြောင်းလဲမှုတိုက်ဖျက်ရေးကိစ္စတွေကိုကမ္ဘာကောင်ဆောင်တွေအဓိကအလေးပေးဆွေးနွေးမယ်လို့မျှော်လင့်ရပါတယ်ယူကရိန်းသမ္မတဇယ်လန်စကီကတော့ယူကရိန်းကိုရုရှားကျူးကျော်ခဲ့တဲ့2022စံပိုင်းနောက်ပိုင်းအထွေထွေညီလာခံကိုပထမဆုံးအကြိမ်လူကိုယ်တိုင်တက်ရောက်တာဖြစ်ပါတယ်ရှင်
ကုလသမဂ္ဂအထွေထွေညီလာခံမကျင်းပခင်အစည်းအဝေးအပြင်ပမှာအမေရိကန်နိုင်ငံသားရဲ့ဝန်ကြီးအန်တိုနီဘလင်ကင်နဲ့တရုတ်ဒုတိယသမ္မတဟန်ကျွမ်းတို့တွေ့ဆုံပါတယ်။ဒါအမေရိကန်နဲ့တရုတ်နှစ်နိုင်ငံအကြားတင်းမာမှုတွေရှော့ချရေးရည်ရွယ်ပြီးတော့ဇက်တိုက်ကျင်းပလာတဲ့အဆင့်မြင့်တွေ့ဆုံပွဲတွေကတစ်ခုဖြစ်ပါတယ်။မကြသေးခင်ကာလအတွင်းအဆင့်မြင့်ထိတွေ့ဆက်ဆံမှုတွေထူထောင်နိုင်ခွင့်အခွင့်အရေးကိုရရှိခဲ့ပြီးနှစ်နိုင်ငံအကြားဆက်သွယ်ရေးလမ်းကြောင်းဆက်လက်ဖွင့်ထားဖို့အပြင်နှစ်နိုင်ငံဆက်ဆံရေးကိုတာဝန်တည်တည်စီမံဆောင်ရွက်သွားမယ်ဆိုတာပြသလိုက်တာဖြစ်တဲ့အကြောင်းနဲ့ဒါကိုကောင်းမွန်တဲ့ကိစ္စတစ်ခုအဖြစ်ရှုမြင်တဲ့အကြောင်းအမေရိကန်နိုင်ငံသားရဲ့ဝန်ကြီးအန်တိုနီဘလင်ကင်ကပြောဆိုပါတယ်။တရုတ်ဒုတိယသမ္မတဟန်ကျွမ်းနဲ့တွေ့ဆုံမှုဟာပွင့်လင်းပြီးအပြုသဘောဆောင်တဲ့အကြောင်းအမေရိကန်နိုင်ငံသားရဲ့ဝန်ကြီးဌာနကဆွေးနွေးပွဲအပြီးမှာကြေညာချက်ထုတ်ပြန်ပါတယ်။တရုတ်ဒုတိယသမ္မတဟန်ကတော့နှစ်နိုင်ငံဆက်ဆံရေးမှာခက်ခဲပြီးစိန်ခေါ်မှုတွေရှိနေတဲ့အကြောင်းနှစ်ဘက်စလုံးကတစ်ဖက်ရဲ့လူလားချက်ကိုတစ်ဖက်ကဖြည့်နိုင်အောင်ဒီထပ်ပို့ပြီးတော့စ조사ဖို့လိုတဲ့အကြောင်းပြောဆိုသွားပါတယ်။အမေရိကန်အမျိုးသားလုံခြုံရေးအကြံပေး Jake Sullivan နဲ့တရုတ်နိုင်ငံသားရဲ့ဝန်ကြီး Wang Yi တို့ Malta မှာတွေ့ဆုံခဲ့ပြီးတဲ့နောက်အခုအမေရိကန်နိုင်ငံသားရဲ့ဝန်ကြီး Blinken နဲ့တရုတ်ဒုသမ္မတတို့နယူးယောက်မှာတွေ့ဆုံတာပါဒီလိုတွေ့ဆုံမှုတွေကနေတဆင့်ဒီနှစ်ကုန်မှာအမေရိကန်သမ္မတဂျိုးဘိုင်ဒန်နဲ့တရုတ်သမ္မတရှီဂျင်းဖင်တို့တွေ့ဆုံနိုင်အောင်အထောက်အကူပြုမယ်လို့မျှော်လင့်ရပါတယ်ရှင်
အချင်းသားလဲလေအစီအစဉ်နဲ့အီရန်နိုင်ငံကပြန်လွတ်လာတဲ့အမေရိကန်နိုင်ငံသား9ဦးဒီကနေ့ပဲအမေရိကန်ပြန်ရောက်လာပါပြီ American ma yazimuri ne fancy cantayare, Iran nangana ngaune, epian lan le, lebi, or lumia la durego, menet so by lijang and epian la jima, midazuri, misuriga, one ya wenta, juzu kejabare, lumia la durema, American, Iran, nanganda, ukide, cement namazine, amasaki, Britain nanganda, Morit de Badule Pawimare, Janet Neagaro, Midazuri, Sanaya, Luthi Shinja, Topo, Piosutaram Shibabu, Irenangi, Winjitanagaro, Lumia Lare, Irenangana Uga, the Chanangan will sell a Toka Damati, Janet Nauda, American Manigame, Lupiovari, Megan the Marajuba in Angaro, Nene, Chibi, Pimensi, and Muri, Medija, Miyamuri, and Doka, Singerigo, Kangayabi, now by Maro, Druya, Chitu Kendurin, and Janet Sonsina, and Bilo Tokin Jama Popiagare, Tipisima, Kuni Bigere, Kata, Umen, Tangurian, and Switzerland, Suyarigo. Jesus did not build Havare, Bianbe Swim, Media Pansi Kayam, any salary in a better be. American Nangajai Tanaya, three beach at Rigo, Mimau Tubiataga, Iran go, Kay Dolari, Malopu, by Nanga, three big Evare, Iran Tamara, Bibra, Hira, Cigaro, Dilu, Jena, Paleraha, Iran, American Ja, Ludajin, Sanatamusaya, Losang, Jet, the Kudra, Chilan, the Kupilan, and Elu, Pioto Avarishi.
American Bion Zuga, Ukraine go pay Melu, Gadi Putare, M1 Abrams, a new Satangari, Mazagan, Ukraine go Yautoma, Pipiro, Ukraine Dilian, Murigo, F-16 Dilian, the Nampo Tapini, that season go lay, American sit, a chase like secondary, my Dote, Bota, Bene Bilo, American Gagway, Winzi, Lawyer, Stanga, Digni, Piovare, Rajaya, Tosis, and Muriha, Simi Viengo, Ju, Jolombi, Yada, Tigai, Desomu, and Yabja, Tipon Nizi, De Lule, Winzi, Lawyer, Stanga, Piovare.
I'm also pleased to announce that the M1 Abrams tanks that the United States had previously committed to will be entering Ukraine soon.
Now, the more Russia prolongs its war, the more glaring its cruelty becomes. M1 Abrams Dingari Majagi Ma Ukraine go Yao Dome, Surago Jano, one young swap Yota Lubare, Rashaduga Disipuego, Boza Ao, Loni at the Saint Demabe, Duruye, Yasa, Janzo Murihale, Bobiro Tinsha Lanibare, Rasharuye, Daka Muriha, Sinye Yama de Macabe. Magarobe, Ukraine to do rip, Yopjalum Yanine, Kanzamu rip, Pipon is Ibare, Lu, Yodora Pipare, Rashaga, Ukraine, Yibare, Atiga, Asa Urip today, Sigane, Gaunan with Dulam Tai and Yarigo, Rashaga, Timata, Dakalani, Edra, Mahame, Nangan with Ninele, Ukraine would lay down Yangagwe, Yasinidri, Taupan, Pizabule, Jami Nangama, Dulo de America, Usane, Ukraine Gagwe, Mahame, Dis and Wema, Winzi, like us, Nanga, Dai don't Yozagarawa. ဒီတွဲဆောင်ပွဲမှာမကြာသေးခင်ကကာကွယ်ရေးဝင်ကြီးလွိုက်အော့စတန်ကကြိုးစိုးလိုက်ပါတယ်။ရိုစတန်ဦးမရက်ဟာယူကရိန်းကာကွယ်ရေးဝင်ကြီးဟာအိုလက်စီရက်စီကော့ဖ်နီယာမှာအခုလအစောပိုင်းကအစားတို့ခန့်အပ်ခံရတာဖြစ်ပါတယ်။ဒီတော့ဒွန်ယူကရိန်းနိုင်ငံအနောက်ပိုင်းလူပြုမျိုးကိုဒီကနေ့စက်တင်ဘာလ19ရက်နေ့မှာရုရှားရဲ့လေကြောင်းကတိုက်ခတ်မှုကြောင့်အနည်းဆုံးလူတအူးသေဆုံးသွားတယ်လို့ယူကရိန်
ဗီယိုအမေရိကန်တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ32 kHz 9303ညနဲ့9383ညလိုင်းဒိုမီတာ51 kHz 5885တို့ပြင်စနေတနင်္ဂနွေမှာတော့လိုင်းလိုက်မီတာ190 kHz 1505အနေနဲ့ထိုးလင့်ပေးနေပါတယ်ခင်ဗျာ
။အင်္ဂါညဗီယိုရဲ့ထိတ်တန့်ရောက်သတင်းတွေကိုတင်ဆက်ပေးနေတာပါရှင်။ကနေဒါနိုင်ငံသားဆစ်လူမျိုးတူအသက်ခံရမှုနဲ့ပတ်သက်လို့အိန္ဒိယအစိုးရကပါဝင်ပတ်သက်နေတယ်လို့ကနေဒါဝန်ကြီးချုပ် Justin Trudeau ကစွပ်စွဲချက်ကိုအိန္ဒိယကပယ်ချလိုက်ပါတယ်။လွတ်လပ်တဲ့ဆစ်မွေးရည်မြေအတွက်စီယုံနှုတ်ဆော်သူ Hardy Sinha ဟာဇွန်လ18ရက်နေ့ကကနေဒါနိုင်ငံအနောက်ဘက်အကြဆုံးပြည်နယ်ဖြစ်တဲ့ British Columbia မှာရှိတဲ့ဆစ်ဖျားကြောင်အပြင်ဘက်မှာတနက်နဲ့ပြစ်တက်ခံခဲ့ရတာပါ။သူ့ကိုအိန္ဒိယဘက်ကအကြမ်းဖက်သမားလို့သတ်မှတ်ထားတာဖြစ်ပါတယ်
။ Any involvement?of a foreign government in the killing of a Canadian citizen on Canadian soil is an unacceptable violation of our sovereignty.
ကနေဒါမြေပေါ်မှာကနေဒါနိုင်ငံသားတအူဆက်ချက်ခံရတဲ့ကိစ္စမှာ နိုင်ငံသားအစိုးရကပါဝင်ပတ်သက်နေတာဟာကျွန်တော်တို့နိုင်ငံရဲ့အချုပ်ချာအာဏာကိုချိုးဖောက်တာဖြစ်ပြီးလက်ခံနိုင်စရာမရှိဘူးလို့ဝန်ကြီးချုပ် Justin Trudeau ကပြောသွားတာပါ Sikh ခေါင်းဆောင် Hardik Singh အသက်ခံရတာနဲ့ပတ်သက်လို့ကနေဒါနဲ့အိန္ဒိယနှစ်နိုင်ငံကြားတင်းမာမှုတွေမြင့်တက်နေတာပါအဲ့ဒီအတွက်ကနေဒါဘက်ကအိန္ဒိယတန်တမန်တအုပ်ကိုဒီကနေ့နှင်ထုတ်ခဲ့ပြီးနောက်နိုင်ပိုင်းအကြာမှာပဲအိန္ဒိယဘက်ကလည်းကနေဒါတန်တမန်တအုပ်ကိုနှင်ထုတ်လိုက်တာဖြစ်ပါတယ်ရှင်
မြန်မာရေတက်လာအုပ်ခံဌာနမှအသုံးပြုတဲ့ဆိုနာစနစ်ရောင်းချပေးခဲ့တဲ့စင်ကာပူကုမ္ပဏီနဲ့ဝန်ထမ်းနှစ်ဦးကိုစင်ကာပူတရားရုံးကဒီကနေ့ပဲဒဏ်ငွေချမှတ်ဖို့ဆုံးဖြတ်လိုက်ပါတယ်။စင်ကာပူအခြေစိုက် Hydronav ကုမ္ပဏီနဲ့အဲ့ဒီအချိန်ကဝန်ထမ်းတွေဖြစ်ခဲ့တဲ့ Budiret Argus Katana နဲ့ Wuwei An Jom တို့နှစ်ဦးဟာခွင့်ပြုချက်မရှိဘဲနဲ့မြန်မာပြည်ကိုတင်ပို့ခဲ့ကြောင်းပြီးခဲ့တဲ့လကုန်ပိုင်းကအဝန်ခံခဲ့ကြပါတယ်။စင်ကာပူရဲ့ဥပဒေအရမဟာဗျူဟာမြောက်ကုန်ပစ္စည်းတွေကိုတင်ပို့ခွင့်တွေကိုကန့်သတ်ထားပါကုမ္ပဏီရဲ့ညွှန်ကြားရေးမှူးအဖြစ်တာဝန်ထမ်းဆောင်ခဲ့တဲ့အသက်80ရှိပြီဖြစ်တဲ့ Wuwei An Jom ကိုအမေရိကန်ဒေါ်လာ 3,300 နဲ့ညီများတဲ့စင်ကာပူဒေါ်လာ 4,000 ခွဲနဲ့အယောင်မန်နေဂျာ Budiret Argus Katana ကိုစင်ကာပူဒေါ်လာ 3,000 ခွဲစီအသီးသီးဒဏ်ငွေချမှတ်လိုက်တာပါHydronav ကုမ္ပဏီကိုတော့ဆိုနာစနစ်နဲ့ရေအောင်မြေပုံဆွဲတဲ့နေရာမှာအသုံးပြုတဲ့ drone ရင်မြန်မာပြည်ကိုတင်ဖို့ရောင်းချခဲ့တဲ့အတွက်အမေရိကန်ဒေါ်လာ8သိန်းကျော်နဲ့ညီညာတဲ့စင်ကာပူဒေါ်လာ1.3တရားရုံးကဒဏ်ငွေချမှတ်လိုက်တာပါ။နော်ဝေးအနိုင်ငံအခြေဆိုင် Comeback ကုမ္ပဏီကထုတ်တဲ့အတက်လိုင်းကတစ်ဆင့်ပင်လယ်ရေအောက်မြေပုံဆွဲတဲ့နေရာမှာအသုံးချတဲ့ပစ္စည်းတွေကို Budiret Argus Katana နဲ့ Wuwei An Jom တို့ကအင်ဒိုနီးရှားနိုင်ငံမှာအသုံးပြုမယ်ဆိုတဲ့အကြောင်းပြချက်နဲ့လိန်လယ်ဝယ်ယူပြီးတော့မြန်မာပြည်ကိုတင်ပို့ရောင်းချခဲ့ကြောင်းစုံစမ်းတွေ့ရှိခဲ့တာပါ။အဲ့ဒီဆက်ပစ္စည်းတွေကိုတော့အမေရိကန်ဒေါ်လာ 1.58 တန်းနဲ့မြန်မာလုပ်ငန်းတစ်ခုဖြစ်တဲ့ Light of Universe ကိုပြန်ရောင်းခဲ့ပြီးတော့နောက်ပိုင်းမှာမြန်မာရေတက်လက်အောက်ခံဌာနကိုရောက်ရှိခဲ့တာဖြစ်ပါတယ်။ပစ္စည်းတွေကိုတော့မြန်မာနိုင်ငံကို2018ခုနှစ်ဇူလိုင်လမှာပေးပို့ခဲ့တာဖြစ်ပြီးတော့နှစ်နှစ်အကြာမှာ Hydroverse ကုမ္ပဏီရုံးကိုစင်ကာပူအာဏာပိုင်တွေကအဝင်ရောက်စီးနင်းရှာဖွေခဲ့တာဖြစ်ပါတယ
်။အာဆီယံအသင်းရဲ့ပထမဆုံးကြိမ်ပူးတွဲစည်းရေးလေ့ကျင့်မှုကိုဒီကနေ့အင်ဒိုနီးရှားမှာစတင်လိုက်ပြီးမြန်မာကိုယ်စားလှယ်လည်းပါဝင်ခဲ့ပါတယ်။မြန်မာစစ်ကောင်းဆောင်တွေကိုအဆင့်မြင့်အစည်းအဝေးပွဲတွေတက်ရောက်ခွင့်ပိတ်ထားတဲ့အာဆီယံရဲ့စည်းရေးလေ့ကျင့်မှုမှာမြန်မာကိုယ်စားလှယ်ပါဝင်ခွင့်ပြုခဲ့ပြီးမယ်။ဘယ်အတိုင်းအတာထိပါဝင်ခွင့်ရတယ်ဆိုတာကိုတော့ရှင်းရှင်းလင်းလင်းမသိရသေးပါဘူး။စီလေးချင်းမှုမှာမြန်မာနိုင်ငံကလေးလာသူဖြစ်တာတက်မှာဖြစ်တယ်လို့လည်းအင်ဒိုနီးရှားစစ်တပ်အရာရှိတအုပ်ကိုကိုးကားပြီး AFP သတင်းကဖော်ပြထားပါတယ်။အာဆီယံနိုင်ငံတွေဟာအရင်ကတခြားနိုင်ငံတွေနဲ့ပူးတွဲစီရေးလေးချင်းမှုတွေလုပ်ခဲ့ဘူးပေမဲ့ဒီတစ်ကြိမ်ကတော့အသင်းဝင်နေတဲ့ဒါပထမဆုံးကျင်းပတာဖြစ်ပါတယ်။မြန်မာနိုင်ငံမှာစစ်အာဏာသိမ်းပြီးနိုင်ငံအကျဲ့အဲတွေပေါ်ပေါက်နေတာတောင်တရုတ်ပင်လယ်မြေမှာပိုင်ဆိုင်မှုအတွက်အသင်းဝင်နိုင်ငံတချို့နဲ့တရုတ်နိုင်ငံကြားတင်းမာမှုတွေပေါ်ပေါက်နေချိန်မှာပဲအာဆီယံအဖွဲ့ဝင်တွေကြီးပဲစီရေးလေးချင်းတာဖြစ်ပေမဲ့ကာကွယ်ရေးအတွက်မဟုတ်ဘူးလို့လည်းတာဝန်ရှိသူတွေကပြောသွားပါတယ်ရှင်
။ထိုင်းနိုင်ငံမှာလွန်ခဲ့တဲ့နှစ်အနည်းငယ်အတွင်းလူတွေရာနဲ့ချီပြီးတော့ဖမ်းဆီးအပြစ်ပေးခံနေရတဲ့တော်ဝင်မိသားစုအပေါ်ဝေဖန်ပြောဆိုခွင့်ကတ်သက်ထားတဲ့တင်းကျပ်လွန်တဲ့ဥပဒေကိုပြင်ဆင်ဖို့လူကြောင်းအမေရိကန်မှာနေထိုင်တဲ့ထိုင်းဘီရင်ရဲ့တားတော်တူကပြောလိုက်ပါတယ်။ထိုင်းဘီရင်နဲ့မိသားစုကိုဝေဖန်ပြောဆိုခဲ့မှုတွေကြောင့်ဖမ်းဆီးအရေးယူခံရသူတွေအကြောင်းနယူးယောက်မြို့မှာပြုလုပ်တဲ့ပြပွဲတစ်ခုကိုတွားရောက်ကြည့်ရှုပြီးမှဘီရင်မဟာဝစီယာလန်ကွန်ရဲ့ဒုတိယအကြီးဆုံးသားဖြစ်သူဗက်ထရာဆွန်ဝီဝါချာရာဝန်ကအဲ့ဒီလိုပြောကြားလိုက်တာပါပုံမှန်တရား12လို့ထိုင်းနိုင်ငံမှာလူသိများကြတဲ့အဲ့ဒီရာဇဝတ်မှုပုံမှန်အရာထိုင်းဘီရင်နဲ့နီးစပ်တဲ့မိသားစုဝင်တွေကိုဝေဖန်ပုတ်ခတ်ပြောဆိုတဲ့သူတွေအနေနဲ့ထောက်နှံနှစ်ရှည်ကြခံရနိုင်ပါတယ်။သူအနေနဲ့ထိုင်းနိုင်ငံသားတဦးအနေနဲ့ရောဘရင်ကိုလေးစားမျက်နှိုးသူတဦးအနေနဲ့ပါအဲ့ဒီပြပွဲကိုတက်ရောက်ခဲ့ကြောင်းဖြစ်ပြီးတော့လူတွေဘာပြောနေလဲဆိုတာကိုသိနေတာကမသိတာထက်ပိုကောင်းတယ်လို့သူအနေနဲ့ယူဆတဲ့အတွက်လူတို့ရဲ့အတန်ကိုနားထောင်ဖို့လိုအပ်ကြောင်းအသက်42နှစ်ရှိပြီဖြစ်တဲ့ Vachara Zon Wiwa Chara Won ကသူ့ရဲ့ Facebook လူမှုကွန်ရက်မှာထိုင်းဘာသာနဲ့ရေးသားခဲ့တာပါရှင်နောက်ဆုံးရသတင်းတွေကိုမက်ခင်လင်းနဲ့အတူကျွန်မအလိမာကပြောပြပေးခဲ့တာပါအခုဆက်ပြီးတော့နောက်ဆုံးရသတင်းပေးပို့ချက်တွေကိုတင်ဆက်ပေးသွားပါမယ်အရင်ဆုံးတော့88ကြိမ်မြောက်ကုလသမဂ္ဂအထွေထွေညီလာခံနဲ့ပတ်သက်တဲ့ဆက်သွယ်မေးမြန်းခန်းကိုတင်ပြပေးကြပါမယ်ကုလသမဂ္ဂအထွေထွေညီလာခံကိုတက်ရောက်ဖို့ကမ္ဘာခေါင်းဆောင်တွေအမေရိကန်ပြည်ထောင်စုနယူးယောက်မြို့မှာရောက်ရှိနေချိန်မှာပဲအထွေထွေညီလာခံကိုသတင်းယူဖို့ VOA မြန်မာပိုင်း တတင်းကြောင့်မိုင်းတန်စင်လည်းနယူးယောက်မြို့ကိုရောက်နေပါတယ်မိုင်းတန်စင်ကိုမိုင်းစင်နိုင်ကဆက်သွယ်မြင်းများထားတာကိုထုတ်လွှင့်ပေးပါမယ်ရှင
်ဟုတ်ကဲ့မကြီးဟုတ်ကဲ့ဒီနေ့ဆိုရင်ကမ္ဘာကောင်းဆောင်နေကုလသမဂ္ဂအထွေထွေညီလာခံမှာပထမဆုံးမိကွန်းတွေပြောကြတော့မှာဆိုတော့ဘသူတွေကဘလို့အကြောင်းအရာတွေဆွေးနွေးကြမယ်လို့အချမ်းမြေမျှော်လင့်ထားပါတယ်အဲ့ဒီအခြေအနေတွေကိုလည်းပြောပြပေးပါအောင်ရှင်
ဟုတ်ကဲ့ပါရှင်အခုကျမရောက်နေတာကတော့အမေရိကန်ပြည်သူနယူးယောက်မြို့ကုလသမဂ္ဂထွေထွေညီလာခံကျင်းပမယ့်အဆောက်အုံရှိမှဖြစ်ပါတယ်ရှင်။ဟိုအမေရိကန်သမ္မတဂျိုးဘိုင်ဒန်ကလည်းတက်ရောက်ပြီးတော့မင်ကုန်းပြောဖို့ရှိပါတယ်။နောက်ပြီးတော့ကုလသမဂ္ဂအတွင်းမှူးချုပ်အန်တိုနီယိုဂူတရက်စ်ကလည်းတက်ရောက်ပြီးတော့မင်ကုန်းပြောပြီးတော့တဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးနောက်ပြီးတော့ဥတုရာသီဖောက်ပြန်ပြောင်းလဲမှုကိစ္စရပ်တွေကိုဖြေရှင်းနိုင်ဖို့ပေါ့နော်။ဆွေးနွေးအဖြေရှာဖို့မင်းကွန်းပြောမှာဖြစ်ပါတယ်ရှင်ဒီနေ့စက်တင်ဘာလ19ရက်နေ့ကတော့မင်းကွန်းနေဆွေးနွေးပွဲတွေစတဲ့နေ့ဖြစ်ပါတယ်ဒီတကယ်တမ်းဆိုရင်တော့မနေ့ကစက်တင်ဘာလ18ရက်နေ့ကနေစတာဖြစ်ပြီးတော့ပေါ့နော်23ရက်နေ့တခါနောက်ကြားထဲမှာဘာသာရေးအလဲရခံသွားတဲ့အတွက်စက်တင်ဘာလ26ရက်နေ့မှာတခါပြန်ပြီးတော့ဆွေးနွေးပွဲတွေကျင်းပမှာဖြစ်ပါတယ်ဒီမှာအဓိကပြောဖို့မှန်းထားတဲ့အကြောင်းအရာတွေကတော့ယူကရိန်းစစ်ပွဲနောက်ပြီးတော့ပြည်ပခန့်တွေအကြောင်းတမန်ဂျိုးဘိုင်ဒန်ပြောမယ်မေကွန်းထဲမှာတော့ကမ္ဘာတည်ငြိမ်ရေးအေဂျင်ရေးကိစ္စရပ်တွေအကြောင်းကိုပြောဖို့ရှိတယ်ဆိုပြီးတော့မှန်းထားတာဖြစ်ပါလေရှင်ဒီအခုယူကရိန်းကိစ္စရပ်နဲ့ပတ်သက်ပြီးတော့လေယူကရိန်းတမန်ဗလာဒီမီယာဇီလင်စကီကိုယ်တိုင်ကလည်းဒီကုလသမဂ္ဂထူထူညီလာခံကိုတက်ရောက်ပြီးတော့မေကွန်းပြောမယ်လို့လည်းမှန်းထားပါလေရှင်
ဟုတ်ကဲ့အခုအဲ့ဒါဆိုလို့ရှိရင်ဒီပြီးခဲ့တဲ့ရက်ပိုင်းကပဲပေါ့နော်ဒီကျမတို့ရဲ့ဒီမြန်မာနိုင်ငံဆိုင်ရာဒီကုလသမဂ္ဂရဲ့မြန်မာနိုင်ငံဆိုင်ရာဒီတန်မတ်ကြီးဦးကျော်မိုးထွန်းကလည်းဒီမြန်မာနိုင်ငံကိုဆက်ပြီးတော့ကိုစားပြုမယ်ဆိုတဲ့ဟိုကိစ္စနဲ့ပတ်သက်ပြီးတော့ပေါ့နော်ကုလသမဂ္ဂမှာဟိုတောင်းဆိုတင်ပြဖို့လည်းရှိတော့ဒီညဒီမြန်မာနိုင်ငံအတွက်ဟိုကိုစားပြုမယ်ဒီကိုယ်စားလှယ်နဲ့ပတ်သက်ပြီးကုလသမဂ္ဂရဲ့ရွေးချယ်မယ်အနေအထားဘယ်လိုရှိလဲရှင
်ဟုတ်ကဲ့ပါရှင်ဒီဟုတ်တကယ်တမ်းဆိုလို့ရှိရင်တော့ပေါ့နော်မြန်မာနိုင်ငံကိုကိုစားပြုတဲ့သူကမင်းကိုပြောရမယ်အလှည့်ကတော့စက်တင်ဘာလ26ရက်နေ့မှာဖြစ်ပါတယ်ဒါပေမဲ့လည်းမြန်မာနိုင်ငံကိုကိုစားပြုပြီးတော့ဘယ်သူတက်မလဲဆိုတာကိုတော့အခုချိန်ထိမသိရသေးပါဘူးပုံမှန်ဆိုလို့ရှိရင်တော့သမရဒုသမရနိုင်ငံခြားရေးဝန်ကြီးစသဖြင့်ပေါ့နော်နိုင်ငံကိုကိုစားပြုတဲ့သူကတက်ရောက်လေရှိပါတယ်အခုတရလောက်ကတော့ဒီနယူးယောက်မြို့မှာရုံးထိုင်တဲ့ကုလသမဂ္ဂဆိုင်ရာမြန်မာအမြဲတမ်းကိုယ်စားလှယ်တမန်ကြီးဦးကျော်မိုးထွန်းကလည်းဒီကုလသမဂ္ဂထွေထွေညီလာခံကိုတက်ရောက်မယ်လို့သိရပါတယ်ရှင်နောက်တစ်ခါကကြတော့ဒီနယူးယောက်မြို့မှာရှိတဲ့တမန်ကြီးဦးကျော်မိုးထွန်းရဲ့ယာတူးပေါ့နော်ဒီဆက်ပြီးတော့ထားမလားမထားမလားဆိုရယ်ဆုံးဖြတ်ချက်ကိုတော့ဒီအခုကျင်းပနေတဲ့ကုလသမဂ္ဂထွေထွေညီလာခံမှာဆုံးဖြတ်မှာတော့မဟုတ်ပါဘူးရှင်ဒါပေမဲ့လည်းမဲရေကူနာပြောသလိုပဲဒီစက်တင်ဘာလ16ရက်နေ့စနေနေ့တုန်းကတော့ဒီနယူးယောက်မြို့မှာရောကဘာတော်လွားကမြို့တွေမှာဒီတမန်ကြီးဦးကျော်မိုးထွန်းကသာဒီမြန်မာပြည်သူတွေကိုကိုစားပြုရတဲ့အတွက်သူ့ကိုပဲကုလသမဂ္ဂကနေပြီးတော့မြန်မာနိုင်ငံကိုယ်စားလှယ်ဖြစ်ဆက်ပြီးတော့ခန့်ဖို့ဆိုပြီးတော့ပြည်သူတွေကတောင်းဆိုခဲ့ကြပါရှင်ဒါကတော့ credential comedy လို့ခေါ်တဲ့ဒီကုလသမဂ္ဂကိုယ်စားလှယ်အတီးပြုတက်မှတ်ရေး comedy ကဆုံးဖြတ်ရမှာဖြစ်ပါတယ်အဲ့မှာအဖွဲ့ဝင်နိုင်ငံ၉နိုင်ငံပါပြီးတော့အဲ့ထဲမှာ American တရုတ်နဲ့ Russia တို့လည်းပါဝင်တာဖြစ်ပါတယ်ရှင်ဆိုတော့တကယ်လို့ဆိုလို့ရှိရင်ဒီကုလသမဂ္ဂမှာတက်ရောက်ပြီးတော့ကိုယ်နိုင်ငံကိုကိုစားပြုပြီးတော့မင်းကိုပြောရမယ်သူဆိုလို့ရှိရင်သူကဒီတက်ဆိုင်ရာနိုင်ငံကောင်းဆောင်သမရဒါမှမဟုတ်နိုင်ငံခြားရေးဝန်ကြီးဌာနရဲ့အတီးပြုချက်ကိုရပြီးတော့အဲ့အတီးပြုချက်ကိုဒီ credential comedy ကိုတင်ပြရပါတယ်ရှင်အဲ့ကြတော့မှ credential comedy ကသူ့ကိုဒီကုလသမဂ္ဂမှာအသီးသီးနိုင်ငံတွေကိုကိုစားပြုဖို့ကိုဆုံးဖြတ်ရတာဖြစ်ပါတယ်ဒါပေမဲ့မြန်မာနိုင်ငံမှာက2021 February မှာစစ်တပ်ကအာဏာသိမ်းမှုဖြစ်ပြီးွားတော့အဲ့နှစ်မှာပဲကျင်းပတဲ့အထွေထွေကုလသမဂ္ဂထွေထွေညီလာခံစက်တင်ဘာလ2021မှာတမကြီးဦးကျော်မိုးထွန်းကဒီကုလသမဂ္ဂထွေထွေညီလာခံကိုတက်တဲ့အချိန်မှာသူကလက်သုံးချောင်းထောင်ပြီးွားတော့ဒီအာဏာသိမ်းစစ်ကောင်စီကိုကိုစားပြုတာမဟုတ်ပါဘူး NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD အစိုးရကိုကိုစားပြုတယ်ပြည်သူတွေနဲ့ရက်တည်တယ်ဆိုပြီးသူကပြောလိုက်ပါတယ်အဲ့နောက်ပိုင်းဒီဇင်ဘာလ2022မှာပေါ့နော်သူ့ကိုဒီမြန်မာကုလသမဂ္ဂဆိုင်ရာမြန်မာအမြဲတမ်းကိုယ်စားလှယ်ဖြစ်ဆက်ပြီးတော့ထားမထားဆိုတဲ့ဆုံးဖြတ်ချက်ကိုဒီ credential comedy ကဆုံးဖြတ်ရပါတယ်ရှင်သူတို့ဆုံးဖြတ်လိုက်တာကတော့ဟုတ်ပြီဦးကျော်မိုးထွန်းကိုအခုရှိနေအနေထားမှာယာတုဟာထားမယ်နောက်တစ်နှစ်ကြာပြန်ပြီးတော့သုံးသက်ပြီးတော့ဆုံးဖြတ်မယ်လို့ ူတို့ကတက်မှတ်ထားပါတယ်ရှင်အခုတော့2023ဆိုတော့တနည်းပြည့်တော့မှာဖြစ်ပါတယ်အခုတက်မှတ်ကြီးဦးကျော်မိုးထွန်းကိုသူ့ရဲ့လက်ရှိနေရာမှာထားပြီးတော့မြန်မာနိုင်ငံကိုယ်စားလှယ်အဖြစ်ဆက်ပြီးတော့ထားမလားမထားဘူးလားဆိုရယ်ဆုံးဖြတ်ချက်ကိုပြန်ပြီးတော့ဆုံးဖြတ်ရမယ့်အချိန်လည်းရောက်တော့မှာဖြစ်ပါတယ်ရှင်ဟုတ်ကဲ့ကျွန်မကဒီရောက်နေတဲ့နယူးယောက်မြို့မှာဒီစက်တင်ဘာလ16ရက်နေ့စနေနေ့တော့ဆန္ဒထုတ်ပေါ်ပွဲရှိပါတယ်မြန်မာပြည်သူကိုကိုစားပြုတဲ့ကိုယ်စားလှယ်ကိုပဲလက်ခံပြီးတော့ကုလသမဂ္ဂကုလသမဂ္ဂမှာမြန်မာနိုင်ငံကိုစားပြုခွင့်ပေးပါဆိုပြီးတော့ပြည်သူတွေကတောင်းဆိုခဲ့ကြတာဖြစ်ပါတယ်ရှင်အခုကြည့်ကျွန်မမကြခင်မှာပဲဒီတမန်ကြီးဦးကျော်မိုးထွန်းနဲ့လည်း VOA နဲ့တီးတဲ့တွေ့ဆုံမြန်မြန်ကန်လုပ်ဖို့အစီအစဉ်ရှိပါတယ်ရှင်အဲ့ကြလို့ဆက်ထပ်ပြီးတော့နေမြန်မှုရှိပါတယ်ရှင
်ကျေးဇူးပါမဲကြီ
းကုလသမဂ္ဂအထွေထွေညီလာခံကိုတရင်ယူဖို့ရောက်နေတဲ့မဲကြီးတန်စင်ကိုမဲရင်စင်တိုင်းဆက်သွယ်မြန်မြန်ခဲ့တာပါအခုဆက်ပြီးတော့ရှမ်းပြည်နယ်မြောက်ပိုင်းမူဆယ်မြို့နယ်ဘက်ကတိုက်ပွဲအခြေအနေသတင်းပေးပို့ချက်ကိုပြောပြပေးပါမယ်ရှမ်းပြည်နယ်မြောက်ပိုင်းမူဆယ်မြို့နယ်မှာစစ်ကောင်စီတပ်နဲ့ DNL ခေါ်တပ်အန်းတပ်မတော်အကြားတိုက်ပွဲတွေဒီကနေ့ထိဆက်လက်ဖြစ်ပွားနေတယ်လို့ဒေသခံတွေကပြောပါရယ်တိုက်ပွဲဇက်တိုက်ဖြစ်ပွားနေတာကြောင့်အနီးအနားကျေးရွာကလူ900လောက်ဟာစစ်ဘေးလွတ်ရာကိုတိမ်းရှောင်နေရပါတယ်ရန်ညီမြောက်ပိုင်းကတိုက်ပွဲတွေနောက်ဆုံးအခြေအနေနဲ့ပတ်သက်လို့ရန်ကုန်ကသတင်းပေးပို့ထားတာကိုကိုစံကျော်ပြောပြပေးပါရှင
်တရုတ်မြန်မာနယ်စပ်မူဆယ်မြို့နယ်မှာစစ်ကောင်စီတပ်နဲ့ DNL အကြားတနင်္ဂနွေနေ့ကစဒီနေ့အထိတိုက်ပွဲတွေဇက်တိုက်ဖြစ်ပွားနေတာပါမနေ့တုန်းကဝိန်နှန်းကျေးရွာအနီးမှာဖြစ်ပွားခဲ့ပြီးဒီကနေ့မှာတော့လွိုင်သေးမိန်တောင်အရှိတ်ချမ်းမှာဖြစ်ပွားနေကြောင်းဒေသခံတို့ကပြောပါတယ်
ဒီလိုနဲ့ကြည့်ကြမယ်။လေဒီမန်ဆောင်ရရှိမှာလက်နဲ့ကြည့်ကြအောင်။ဒီမှာကြည့်လေ။အခုလေးနေကြတော့လား။ဒီနေ့ကြည့်လေလေဒီငယ်ရထားနေတာ။တမူးလေးနိုင်လောက်ရှိတယ်လေ။ဖြစ်နေတာ။ပြင်းနေတာဆိုဒီဆဲလိုက်ရဲ့ဝိုးအရှိတ်လေဒီမန်ရဲ့အရှိတ်ကြမယ်။တော့ပုံမှန်ဖြစ်တယ်။ဒီလိုဝေးနေကြဒီလေဒီမန်လည်းနေကြောရယ်။ဘယ်တော့ရမှာပြဖြစ်နေတာဟုတ်လား
။TNL ပြန်ကြားရေးဌာနကိုဆက်သွယ်မေးမြန်းရမှာတော့မူဆယ်မြို့နယ်ဟိုပေါ်ရွာဘက်မှာတိုက်ပွဲဖြစ်ပွားနေကြောင်းမြေပြင်သတင်းတော့အတိအကျမသိရသေးကြောင်းပြောပါတယ်မူဆယ်မြို့နယ်အတွင်း3ရက်ကြာဖြစ်ပွားခဲ့တဲ့တိုက်ပွဲတွေကြောင်းတိုက်ပွဲဖြစ်ပွားရာနီးဂျေးရွာ3ရွာကဒေသခံ400ခန့်ဟာနန့်ခမ်းမြို့နယ်မူဆယ်မြို့နယ်နန့်ခုံရွာတွေကိုတင်းချောင်းနေရကြောင်းနန့်ခမ်းမြို့ခံတူကပြောပါတယ်န
န့်ခမ်းမှာ156ရောက်လာတယ်အမတ်ကြီးရက်ကောင်းတာရက်သမားရေမှာကအဲ့ဒီဆဲလန်ကပဲမိုင်းကောင်မိုင်းဆော့နမ်တန်ကျတုံးရအဲနမ်ခုမှာတော့တုံးလာလို့ရှိတယ်ပြောတယ်ကနမ်ဆောင်အမဲဆက်ရက်တယ်နမ်ဆောင်ဆိုတော့အဲ့ဒီနမ်ဆောင်ကကျွန်တော်တို့ဒီမြေထဲလွတ်နေတာကကဲဆိုတော့တို့ဒီရွာတို့ဘယ်ရောက်ရှိနေမှာလဲဘယ်ရောက်မှာတို့အမဲရေရှိနေမှာ
မူဆယ်မြို့နယ်နန်းဆမ်တုံခုံရွာကိုရောက်နေတဲ့စစ်ဆောင်အမျိုးသမီးတယောက်ကလက်ရှိစစ်ဆောင်နေသူ340ကျော်ရှိပြီးနေရာထိုင်ခင်းတောက်သုံးရည်နဲ့စားနပ်ရိက္ခာအခက်အခဲရှိကြောင်းပြောပါတယ်
။အခုလူရေအားလုံးပေါင်း343တုံခုံပြေးမှာပဲတဲနေ။အားလုံးကမဆန့်ဘူးဒီဘက်ကလည်းမအိမ်လျောအိတ်ရဲ့ဘိုးတော်လေးမရောအိတ်ရဲ့ပြီးရင်ဒီပေါ်နားလေးမှာလည်းဒီရက်ဒီမှာတောင်းထားတယ်အဲ့မှာအိတ်ဖို့အယောက်ျားလေးတွေအိတ်ဖို့နေရာကအခက်အခဲရှိရပေါ့ဒီမှာမလေးညာရောက်လာတယ်ဆိုတော့ကောင်းလုံးကဒီမှာကအခက်အခဲရှိတယ်တောက်နေတော့ဘာလို့လဲကောင်းလုံးအခက်အခဲရှိတယ်စားဖို့တောက်ဖို့တော့ကောင်းလုံးအခက်အခဲရှိတယ်
မူဆယ်မြို့နယ်နမ်ကက်ကျေးရွာအုပ်စုရှိဒီ3ရွာကဒေသခံတွေကပြီးခဲ့တဲ့ဩဂုတ်လကုန်ပိုင်းကလည်းစစ်ကောင်စီတပ်နဲ့ TNL ရဲ့အကြတိုက်ပွဲပြင်းထန်ခဲ့တာကြောင့်ထွက်ပြေးတိမ်းရှောင်ခဲ့ကြရပါတယ်စက်တင်ဘာလဆန်းမှာနေရက်ပြန်ပြီးအခုတခါထပ်မံတိမ်းရှောင်နေရတာပါရှမ်းပြည်နယ်မြောက်ပိုင်းမှာစစ်ကောင်စီတပ်နဲ့ TNL အကြဇူလိုင်လတတိယပတ်လောက်ကစတင်ပြီးတိုက်ပွဲတွေဖြစ်ပွားခဲ့ရကဒီလ18ရက်နေ့ထိတိုက်ပွဲပေါင်း43ကြိမ်ဖြစ်ခဲ့ကြောင်း TNL ကသတင်းထုတ်ပြန်ထားပါတယ်လက်ရှိတိုက်ပွဲတွေနဲ့ပတ်သက်လို့တော့စစ်ကောင်စီဘက်ကသတင်းထုတ်ပြန်တာမရှိပါဘူးခင်ဗျာ
မူဆယ်ဘက်မှာတိုက်ပွဲတွေကြောင့်ဒေသခံရာနဲ့ချီပြီးတိမ်းဆောင်ကြရတဲ့တရင်ကိုစံကျော်ပြောပြပေးခဲ့တာပါ။တစ်ဆက်တည်းပါပဲစကိုင်းတိုင်းဘက်ကနောက်ဆုံးအခြေအနေကိုလည်းကြည့်ကြရအောင်ပါ။စကိုင်းတိုင်းမင်းကင်းမြို့အနီးစစ်ကောင်စီအုံပြုတဲ့14ဒဇင်မတော်တဆတိမ်းမှောင်ရာကနေထိခိုက်သေးဆုံးမှုတွေရှိတယ်လို့ဒေသခံတွေကပြောပါရယ်။စစ်ကောင်စီတပ်ဖွဲ့တွေရဲ့လှုပ်ရှားမှုတွေရှိနေပြီးတော့နည်းမြေတည်ငြိမ်မှုမရှိရကြောင်းချင်းတွင်းမြစ်ကြောင်းကဒေသခံတချို့ဘေးလွတ်ရာတိမ်းဆောင်တာတွေလည်းရှိနေတာပါ။စကိုင်းတိုင်းကနောက်ဆုံးအခြေအနေနဲ့ပတ်သက်လို့ရန်ကုန်ကသတင်းပေးပို့ထားတာကိုကိုစုံဝင်းလိုင်ကပြောပြပေးပါရှင်
။စစ်ကောင်စီတပ်ဖွဲ့ရဲ့အုံပြုတဲ့ဆက်လီဆယ်စီကျော်ဟာမနေ့ကကလေးဝါကနေစုံစင်းလာခဲ့တာမှာဒီကနေ့အစောပိုင်းမင်းကင်းမြို့ကအထွက်ကြောက်ဆောင်တဲ့တက်မီယာကနစ်မြုပ်ခဲ့တာလို့ဒေသခံတွေကပြောပါတယ်။ဆက်လီတိမ်းပေါက်တာကြောင့်လူသေဆုံးတာတွေရှိတယ်လို့လည်းမင်းကင်းဒေသခံတို့ကအခုလိုပြောပါတယ
်။ဒီနေ့မနေ့9နိုင်ခွဲလောက်က9နိုင်လောက်ကမှောက်တာဗျာ။ရှဲနတ်တောင်ရှဲရွာနာနတ်တောင်ကရှိတယ်ဗျအဲ့ကန်နရီမှာလေအဲ့နတ်တောင်ကျွန်းကိုတိုက်ပြီးမှမှောက်တော့တယ်ဟောရစစ်ကောင်စီကကျောင်းသားတွေကိုလုပ်ပြင်းတယ်ဆိုပြီးခေါ်လာတာပေါ့ဗျအဲ့ခေါ်လာတဲ့မော်တော်မှောက်တာ
ဒီဆုံးမနေရဂျာဘာဆောင်ကနေဒီကတံဘူမာရူကူရဘူမာရူဒီခြေကွန်ဒီမာရူဂျာရူတိုခြေဒီမာရူအဲ့ဒါတွေကိုခေါ်ခဲ့တာလေအဲ့အဲ့ခေါ်ခဲ့တဲ့မော်တော်မှောက်တာဆိုတော့ကြီးရသည်ကြီးရသားတွေဆိုတော့ဦးချင်းကြီးလှည့်ပြီးမှသူ့သူ့အမျိုးပါသွားလေးလားငါမျိုးပါသွားလေးလားမင်းနဲ့ကြည့်ရတာဒီချော့တီနဲ့ချက်ကောင်စီကဒီနေ့အားလုံးပြေကုန်ကြတယ်
ဆက်လက်တိမ်းမောက်လို့လူသေဆုံးတဲ့အရေးအတွက်နဲ့ပတ်သက်လို့ VOA ကတိကျအတိမပြုတ်နိုင်သေးသလိုစစ်ကောင်စီကလည်းသတင်းထုတ်ပြန်တာမရှိသေးပါဘူး။နေ့လယ်ပိုင်းမှာတော့တေဆုံးတဲ့ရုပ်အလောင်းတချို့ကိုဆဲယူနိုင်တယ်လို့လည်းဒေသခံတွေကပြောပါတယ်။လက်ရှိအခြေစုံစမ်းလာတဲ့ဆက်လက်စစ်စည်းကြော်ဟာရှဲကျေးရွာအနီးကစစ်တပ်ထောက်ခံအားပေးတဲ့ပြူရွာဖြစ်တဲ့တောင်ပြူမှာစိုက်ကတ်ထားတယ်လို့ဒေသခံတွေကဆိုပါတယ်။တစ်ဆက်တည်းမှာပဲမင်းကြီးမျိုးကနေဆက်လက်တွေစုံစမ်းလာတာကြောင့်ကဏီမြို့ချင်းတွင်းမြကန်နဘေးကကျေးရွာဆယ်ရွာလောက်ကဒေသခံတွေတင်းရှောင်နေရတယ်လို့ဒေသခံတွေကပြောပါတယ်။မိုးရွာထဲမှာတင်းရှောင်နေရတဲ့အတွက်အကူအညီတွေလိုအပ်နေတယ်လို့လည်းဒေသခံတူကအခုလိုပြောပြပါတယ်
။ဒါချင်းတွင်းကြီးကျွန်တော်တို့ကဏီနယ်အစတွေကဆိုရင်တော့ရွာပေါင်း20ကျော်မှာမဟုတ်ဘူး။ဒီရွာတွေကဘုံလုံးရှောင်တင်းနေကြတယ်ပေါ့ဟုတ်။လူဦးရေအနေနဲ့တော့တသိကျော်မယ်ကြဟုတ်ကြီးတော်တော်များအခုကရွာတိုင်းလိုမြေကန်းတပေးရွာတိုင်းရွာစဉ်လုံးပြေးနေရပဲဟုတ်မင်းကြီးကမှအခုစုံနေတိုင်းဆိုရင်ကဒီစစ်တင်းမမစုံရင်မှကိုယ်ကအထိုးတဲ့ပါတယ်ကြဟုတ်ခါတိုင်းတော့ဆိုရင်တော့ဒီလူကြီးကဘယ်လိုဖြစ်လဲဆိုတော့ဒီဆက်လက်ရေးပဲဆိုရင်တော့အဲ့ဒါခုလိုမျိုးမရှောင်တော့ဘူးပေါ့နော်အခုကပေါင်းောက်ပါတယ်ကြဒီလူရှောင်ရတော့အဲဒီကခက်ခဲရတော့စာဝန်နေရင်ဒီကတော့လို့ခက်ခဲပေါ့ဟုတ်
စစ်ကောင်စီတပ်ဖွဲ့တွေရေကြောင်းကနေတွာလာဖို့အသုံးပြုတဲ့လေတင်းမောတွေကိုတော့ဒေသခံကာကွယ်ရေးတပ်ဖွဲ့တွေကမကြာခဏတက်ခိုက်တာကြောင့်တိုက်ပွဲတွေဖြစ်ပွားလေရှိသလိုစစ်တပ်ကနယ်မြေရှင်းလင်းတာတွေလည်းရှိပါတယ်စစ်ကောင်စီတပ်ရဲ့စစ်စင်ရေးအတွင်းကျေးရွာတွေမိရှုခံရမှုတွေဖျက်ဆီးခံရမှုတွေနဲ့တပ်ဖြတ်မှုတွေကြုံရလေရှိတာကြောင့်လည်းဒေသခံတွေလုံခြုံရေးအတွက်စိုးရိမ်ပြီးတင်းရှောင်နေကြရတာဖြစ်ပါတယ်ခင်ဗျာ
စကိုင်းတိုင်းမင်းကြီးမျိုးအနီမှာစစ်ကောင်စီအုံပြတဲ့ဆက်လေတစင်တိမ်မောက်တာကြောင့်အသေးပြောက်ရှိခဲ့တဲ့တဲ့တင်ကိုစုံဝင်းလိုင်းပြောပြပေးခဲ့တာပါအခုတခါတော့ညောင်လင်းမေဒေတာဘက်မှာစစ်ကောင်စီရဲ့လေကြောင်းတိုက်ခိုက်ခံရမှုပေါင်း100ကျော်ရှိခဲ့တဲ့အကြောင်းကိုပြောပြပေးချင်ပါတယ်ဒီရမျိုးသားအစည်းအရုံး KNU တပ်ဖွဲ့ရဲ့အခြေစိုက်လှုပ်ရှားနေတဲ့ပဲခူးတိုင်းညောင်လေးပင်ခရိုင်မှာလွန်ခဲ့တဲ့သတင်းပတ်တွေအတွင်းလေကြောင်းကတိုက်ခတ်မှုပေါင်း100ကျော်ရှိခဲ့ကြောင်းဒေသခံကူညီပေးရေးအဖွဲ့တစ်ခုကသတင်းထုတ်ပြန်လိုက်ပါတယ်။လက်နက်ကြီးနဲ့ပစ်ခတ်မှုပေါင်းရချီရှိခဲ့တယ်လို့လည်းပြောပါတယ်။အပြည့်စုံကိုတော့ VOA မြန်မာပိုင်းသတင်းတောင်မအေးမာကသတင်းပေးပို့ထားပါတယ်ရှင်။
ကရင်အမျိုးသားအစည်းအရုံးထိန်းချုပ်ရာညောင်လေးပင်ခရိုင်မုံမြို့နယ်ထဲမှာစစ်ကောင်စီတပ်တွေကအောက်ဂုတ်လကောင်ကစပြီးစက်တင်ဘာလ16ရက်နေ့အထိနှစ်ပတ်ကျော်ကာလအတွင်းမှာလေကြောင်းတိုက်ခိုက်မှုတွေလက်နက်ကြီးတွေနဲ့ပစ်ခတ်မှုတွေရာနဲ့ချီရှိခဲ့တယ်ဆိုပြီးမုံမြို့နယ်တဲကကရင်အရေးပေါ်ကူညီကယ်ဆယ်ရေးကော်မတီကစက်တင်ဘာလ19ရက်နေ့မှာသတင်းထုတ်ပြန်ခဲ့တာပါကရင်အရေးပေါ်ကူညီကယ်ဆယ်ရေးကော်မတီရဲ့တာဝန်ရှိသူက VOA ကိုအခုလိုပြောပြပါတယ
်ဒီကြောင်းနဲ့တိုက်ခိုက်မှုအပေါ်မှာကျွန်တော်တို့ဒီရနေ့ဒီကြိတ်ကျမဟုတ်ကဲ့ကျွန်တော်တို့ဒီလက်အကြီးတွေနဲ့ကြည့်ရတော့ကျွန်တော်တို့ဒီရက်ဒီပြချရတော့အပလုံး450နဲ့တစ်ကြိမ်ပေါ့နော်ကျွန်တော်တို့ရက်ဒီပြချတယ်နှုတ်တော့ကျွန်တော်မှန်းမိကြတယ်ကျွန်တော်အဲ့လိုမျိုးတွေဖြစ်တာပေါ့နော်ဟောဒီပြေဆုံးမှုကတော့ကျွန်တော်ဒီကြားထဲမှာတော့ပြေဆုံးမှုကတော့ကျွန်တော်တို့ကြားမှုဦးနဲ့မှတော့ဦးကျွန်တော်တို့ပြေဆုံးမှုရှိတယ်ကျွန်တော်တို့ထိခိုက်တံရရတာတော့ကျွန်တော်တို့တော်ဦးရှိတယ်ဒါကျွန်တော်တို့ပြင်ထန်တဲ့အတိုင်းပါပဲဒါကျွန်တော်တို့ကဒီမှတ်မ်းထဲမှာကျွန်တော်တို့ဒါရှိတယ်ပေါ့နော
်အခုဆိုရင်ဒီ16ရက်အတွင်းမှာကျေးရွာပေါင်း15ရွာကဒေသခံလူထု11,000ကျော်ဟာထွက်ပြေးနေရပြီးစားနပ်ရိက္ခာတွေလိုအပ်နေတယ်လို့လည်းပြောပြပါတယ
်ကျွန်တော်ကဒီကျွန်မအတွင်းမှာဖြစ်တဲ့အတိုင်းနာကြတော့ကျွန်တော်တို့ဒီရွာပေါင်း15ရွာပေါ့နော်15ရွာကျွန်တော်တို့ဒီလူဦးရေအရေအတွက်မှာအလုံးကတော့ကျွန်တော်တို့ဟုတ်ကဲ့ပါနော်ကြာမှရှိရှိပေါင်းအကုန်လုံးကျွန်တော်တို့ဟိုးကြရှိတယ်1,389ဦးရှိတယ်ဒါဒုက္ခတွေလည်းအခုဆိုတော့မိုးရင်းကာလဖြစ်တဲ့အတွက်အရန်နဲ့လည်းဒုက္ခရောက်ကြတယ်ဒါဆန္ဒကြီးခါတွေလည်းရန်နဲ့လိုအပ်တယ်ဒါစီးပွားတွေကျလည်းအခုဒီလောက်မှုတွေမရှိတော့ဘူးပေါ့နော်ကျွန်တော်တို့ဒီကုလပေါင်းပေါင်းကြီးရမှာလဲပြီးတော့ဒီလောက်မှုမရှိဘူးဒါပေမဲ့ဒီလူတွေကတနေ့ထက်တနေ့ပိုပြီးတော့များလာတဲ့အတွက်အကျဲကျဲဒီလိုကျွန်တော်တို့အများကြီးပြင်နေရတာပ
ါစစ်ကောင်စီအနေနဲ့တိုက်ပွဲတွေဖြစ်တိုင်းကရင်လူတို့ကိုပြစ်မှတ်ထားတိုက်ခိုက်နေတာတွေမလုပ်ဖို့အတွက်ဒေသခံကယ်ဆယ်ရေးအဖွဲ့တွေကလည်းတောင်းဆိုနေပါဗျ။ကရင်ပြည်နယ်အတွင်းက KM မျိုးသားအစည်းအရုံးထိန်းချုပ်ရာတက်မဟာ9ခုရှိတဲ့အနေနဲ့တက်မဟာ1356စတဲ့နေရာတွေမှာတိုက်ပွဲတွေပြင်းထန်နေပြီးဒေသခံပြည်သူ6သိန်းကျော်လောက်ဟာစစ်ဘေးရှောင်နေရတယ်ဆိုပြီးကရင်လူမှုကယ်ဆယ်ရေးအဖွဲ့တွေကလည်းပြောပြကြပါတယ်ရှင
်တကူအတိုင်းညောင်လင်းပင်ဒေသဘက်မှာစစ်ကောင်စီရဲ့လေကြောင်းတိုက်ခတ်ခံရမှုပေါင်း100ကျော်ရှိခဲ့တဲ့အကြောင်းမအေးမာကပြောပြပေးခဲ့တာပါအင်္ဂါညရဲ့သတင်းပိပုချက်တွေကတော့ဒီလောက်ပါပဲရှင်။သောတာရှင်တွေအနေနဲ့ပြည်ဝမြန်မာပိုင်းကိုစာရေးသားဆက်သွယ်ခြင်းနဲ့အကြံပေးခြင်းနဲ့တချင်းတောင်းခြင်းနဲ့ဆိုရင်တော့ကျမတို့စီကိုအီးမေးလ်လိပ်စာ burmese@vnews.com ကိုပေးပို့နိုင်တယ်လို့ပြည်ဝမြန်မာပိုင်းရဲ့ Facebook စာမျက်နှာတွေကလည်းဆက်သွယ်နိုင်ပါတယ်ရှင်
။ VOA American တန်ရဲ့သတင်းမှန်သတင်းမြန်တွေကို Telegram လူမှုကွန်ရက်စာမျက်နှာမှာလည်းရှုစားနိုင်ပါပြီ။ VOA Telegram စာမျက်နှာလိပ်စာ t.me/burmesevnews မှာ join လုပ်ပြီးတော့ချိန်ဆက်လိုက်တာနဲ့ထိတဲရောက်တဲ့တွင်တွေကိုဖြန့်ချိချိန်နဲ့ပြပြနေတဲ့ရရှိနိုင်ပါလား။ VOA Telegram တရားဝင်စာမျက်နှာက VOA Bammy ဆိုတဲ့နာမည်နဲ့ Blue Mark အပြာရောင်အမှတ်လေးပါတာဒီပြစီစမှာရရှင်။ VOA သတင်းတွေပရိသတ်တွေစီအမြန်ဆုံးပေးပို့နိုင်ဖို့အစဉ်ကြိုးစားနေပါတယ်။
မင်္ဂလာနေ့ပါတက်ရှင်ရှင် View American တန်ရဲ့2023ခုနှစ်စက်တင်ဘာလ19ရက်အင်္ဂါညပိုင်းမြန်မာဘာသာအစီအစဉ်တွေကိုည9နာရီကနေ10နာရီထိ American မြို့တော်စု Washington DC မြို့တော်ကနေ line to meter 32 kHz 9303ညနဲ့9383ည line to meter 51 kHz 5885စနေတနင်္ဂနွေမှာဆိုရင်တော့ line lambda meter 190 kHz 1905တို့ကနေတိုက်ရိုက်အသံလွှင့်ပေးနေတာဖြစ်ပါတယ်။အခုဆက်ပြီးတော့အင်္ဂါညတိုင်းတင်ဆက်ပေးနေကြဖြစ်တဲ့တန်းဝင်တူလာမှုစနစ်လိုအပ်တဲ့မြမစိုက်ပျိုးထွက်ကုန်အကြောင်းစူးစီးတင်ပြပေးထားတဲ့မြေကြီးဩဇာအစီအစဉ်အမေရိကန်နိုင်ငံရေးအကြောင်းသတင်းဆောင်ပါကဘာတလွှားခီးသွားအစီအစဉ်စရတဲ့အပတ်စဉ်ကဏ္ဍတွေကိုနားဆင်ရဖို့ရှိပါတယ်။ဒီလိုအင်္ဂါညအပတ်စဉ်တွေမတိုင်ခင်အရင်ဆုံးတော့မြေကြီးဩဇာအစီအစဉ်ကိုထုတ်လွှင့်ပေးကြပါမယ်။မြန်မာနိုင်ငံကစိုက်ပျိုးသီးနှံတွေကိုနိုင်ငံတကာဈေးကွက်တွေမှာအဆင့်မီတန်းဝင်အောင်ရောင်းချနိုင်ခြင်းမရှိတဲ့အ धिक အချက်တွေထဲမှာတူလောင်မှုစနစ်ကောင်းကောင်းမရှိတာလည်းပါဝင်ပါတယ်။လိုအပ်တဲ့ခင်မီတူလောင်ရုံတွေစောက်ဖို့ငွေကြေးမရှိသလိုနှီးပညာလည်းမလိုက်နိုင်လို့ဖြစ်ပါတယ်။မြန်မာနိုင်ငံကစိုက်ပျိုးသီးနှံထွက်ကုန်တွေတင်ပို့မှုမှာအ धिक အားနည်းချက်တစ်ခုဖြစ်နေတဲ့အခြေအနေကိုဒီတစ်ပတ်မြေကြီးဩဇာအစီအစဉ်မှာကိုခင်မောင်စိုးမင်းကတင်ပြပေးထားပါတယ်ရှင်။
မြန်မာနိုင်ငံမှာတောင်သူလယ်သမားတွေအနေနဲ့ထွက်ရှိလာတဲ့သူတို့ရဲ့စိုက်ပျိုးသီးနှံတွေကိုရှေးရခင်ကအတိုင်းအခုချိန်အထိရိုးရာပုံစံနဲ့တိုးလောင်ကြတာကများပါတယ်အဲ့ဒီအတွက်သီးနှံတွေဟာအလေအလွင့်များတာပိုတက်ပိုးကတ်တာတွေဖြစ်ပြီးနိုင်ငံတကာဈေးကွက်မှာလည်းတန်းဝင်အောင်ဈေးကောင်းကောင်းနဲ့ရောင်းချဖို့ကမလွယ်ကူသေးပါဘူးကျေးလက်ဒေသတွေကတောင်သူလယ်သမားတွေမှာတင်တူလောင်မှုစနစ်ကောင်းကောင်းမရှိတာလားဆိုတော့မြို့ပေါ်ကကုန်တယ်ပွဲစားတွေအနေနဲ့လဲခိုင်ခန့်တဲ့ဂိုဒေါင်တွေအဆောက်အုံတွေနဲ့သီးနှံအိတ်တွေကိုမိုးလုံလေးလုံထားနိုင်ပေမဲ့နိုင်ငံတကာအစ်စ်မီတော့မဟုတ်ကြပါဘူးဒါနဲ့ပတ်သက်ပြီးမြေလက်ဒေသကသီးနှံကုန်တယ်ကြီးများအသင်းဦးဆောင်အဖွဲ့ဝင်တဦးကအခုလိုရှင်းပြပါတယ်
မြန်မာနိုင်ငံမှာတော့အဲ့လိုပဲတန်းနယ်ဆုံးလောက်တာတော့ဂိုဒေါင်ထဲမှာအိတ်တွေကိုအစင်းလိုက်အစင်းနဲ့ထပ်လိုက်ပေါ့ထပ်ပြီးတော့အိတ်အကြားတွေတဲကိုအိုက်ဆီးပြားတွေညှက်လိုက်ညှက်ပြီးတော့မှတော့မိုးကအင်းနဲ့အုပ်လိုက်တာလေလုံအောင်အုပ်လိုက်တာပိုးသက်စီအနံ့ထွက်တယ်ပိုးတွေမတက်နိုင်ဘူးအဲ့ကောင်ကပိုးလဲတည်လဲတည်လဲအဲ့ကောင်နဲ့အုပ်ထားလို့ရှိရင်ပိုးတွေမဝင်နိုင်တဲ့ပြင်အဲ့ထဲမှာရှိတဲ့ပိုးကသေးကုန်တာအော်သူတို့နိုင်ငံသားမှာတော့ဂိုဒေါင်တွေထဲမှာဂိုဒေါင်အလုံးစုံရှိတယ်ယူနီဖောင်းနဲ့ဝင်ရတယ်ကွာသူတို့ကတော့ပိုးကင်းစင်ဆိုပြီးတော့တီးတန်လောက်တာပေါ့မြန်မာပြည်မှာတော့အဲ့ဒါမျိုးမရှိဘူးလို့တို့ကနိုင်ငံသားပို့တဲ့မှန်သမျှအပေါင်းလုံးစေးအော်ရတာများရင်လေတီးနံတွေကနှမ်းမဲပြည့်ပြည့်အဲပဲမလိုက်နေမပဲတီးစင်းတို့ပဲစင်းငုံတို့မပဲတို့အဲ့ဒါတွေဆိုလို့ရှိရင်စေးအော်ရတာပဲမအော်လို့မရဘူးဘိုးသက်စေးအုပ်တာဖြစ်တဲ့အတွက်တော့ okay နဲ့မဖြစ်တော့ဘူးပေါ့ကုမ္ပဏီရဲ့နေမှာနောက်ဆုံးပိတ်သူတို့လိုချင်တဲ့ပုံစံတိုင်းကိုပြန်လုပ်ယူတာလေတို့ဒီမှာနှမ်းဆိုလို့ရှိရင်နှမ်းကိုလှော်တော့အမှုန့်ကိုကိုရီးယားကိုပို့တာရှိတယ်ကွာနှမ်းအစိမ့်မဟုတ်ဘူးတော့လှော်ပြီးတော့အထောင်းအမှုန့်ပေါ့အဲဂျပန်ကလည်းပို့တယ်ဂျပန်ကတော့နှမ်းတိုင်းနှမ်းအစိတိုင်းပို့ရတာတို့ကဂျပန်ကိုပို့မယ်ဆိုလို့ရှိရင်ဂျပန်ကလိုချင်တဲ့ပုံစံကိုပြောမယ်ပြောလို့ရှိရင်အဲ့ပုံစံနဲ့ကိုကပို့ပေးလိုက်တယ်သူတို့လက်ခံတဲ့အစိမ့်ကိုမမီဘူးဆိုလို့ရှိရင်တော့တို့ကပြန်ပို့ပြီဆိုတော့ကိုကရှုံးတော့
တောင်သူလယ်သမားတွေအနေနဲ့ထွက်ရှိလာတဲ့သီးနှံတွေကိုအစစ်မြစ်မြင့်တူလောင်ဖို့အတွက်ငွေကြေးမတတ်နိုင်ကြသလိုရိုးရာအဆင့်ကနေပြောင်းလဲပြီးတိုးတက်တဲ့တူလောင်မှုတွေလုပ်ဖို့စဉ်းစားမှုလည်းမရှိကြပါဘူး။အဲ့ဒီအတွက်အလေအလွတ်တွေမရှိအောင်တန်းဝင်အစစ်မြင့်သီးနှံဖြစ်အောင်လုပ်မယ်ဆိုတဲ့ရည်ရွယ်ချက်လည်းမရှိ။ဘယ်အဖွဲ့အစည်းကမှလည်းလာရောက်ပြီးပညာပေးတာမရှိဘူးလို့မကွေးတိုင်းပွင့်ပြူမြို့နယ်ကလယ်သမားတအူကအခုလိုပြောပါတယ်
။ကဘာတော့ဒီလိုပဲစပါးစီတွေထည့်ထားရတာပါပဲ။ ဘာမပြောင်းလဲဘူးအဲ့တိုင်းပဲကျက်ကျွတ်စာကျက်ကျွတ်သူစာလို့တော့စားတာပေါ့ဒါကတော့လေလွင့်ရှိတဲ့ခေါ်အောင်ပါပေါ့သူတို့ရော့တာပေါ့အဲဒီလိုလေသူတို့ရော့နေကြဆိုတော့ဒါကိုခေါင်းထဲမှာမထည့်ကြဘူးပေါ့နော်သဘာတရားလောင်နေဆိုရ6တင်းလောက်ရော့တာပဲကျွတ်စာပါညာနဲ့ကျွန်တော်တို့သူ့လောင်နဲ့စနစ်ပြောင်းလိုက်ရင်ကုန်ကြစိတ်နဲ့အဆောက်ဦးတွေဆောက်အောင်မဲ့နေရလုံလုံသူ့ရဲ့စနစ်ဒီပြောင်းအောင်ပါဗျာအဲ့လိုပြောင်းလိုက်တဲ့ကုန်ကြစိတ်နဲ့ဒီသီလံမောကရော့တဲ့ကုန်ကြစိတ်ကိုတိုင်းချင်ရင်ဒီနံပါတ်ကုန်ကြသေးကမပြောတော့ဘူးပေါ့ရော့တဲ့ကုန်ကြသေးကမလိုက်နိုင်တာလည်းပါတယ်အသိမရှိတာလည်းပါတယ
်ဒါပေမဲ့လည်းအခုအခါမှာစစ်အာဏာသိမ်းခံထားရပြီးနိုင်ငံရေးစည်ရေးပြည်ပခါတွေကြောင့်လေယာစိုက်ပျိုးရေးလုပ်ငန်းတွေအထူးထိခိုက်ကုန်ကတောင်သူလယ်သမားတွေရဲ့ဘဝကအနှိမ့်ချဆုံးအခြေအနေဖြစ်တဲ့အတွက်အတော်များများကတော့တိုးလောင်တဲ့အဆင့်ကိုမရောက်ဘဲထွက်ရှိလာတဲ့သီးနှံတွေကိုစိုက်ခင်းတဲ့မှာတွင်တခါတည်းရတဲ့ဈေးနဲ့ရောင်းချကြတာတွေလည်းရှိနေပါတယ်အဲ့ဒီလိုလောက်ရတဲ့တောင်သူလယ်သမားတွေအနေနဲ့ကတော့သူတို့ရဲ့သီးနှံထဲတဲ့ကြည်တဲ့ပုတ်ထဲကိုတူလောင်တဲ့အဆင့်အထိမရောက်တော့ပါဘူးအလားတူကုန်တယ်ပွဲစားတွေအနေနဲ့ကလည်းမြမကျန့်ငွေမတိမကျိန်ဖြစ်နေတဲ့အတွက်မြို့ပေါ်ကသူတို့ရဲ့ဂိုဒေါင်တွေထဲမှာသီးနှံတွေကိုကြာကြာတူလောင်ထားနိုင်ခြင်းမရှိတော့ပါဘူးအဲ့ဒီလိုအခြေအနေတွေကြောင့်သီးနှံတွေကိုအများဆုံးတရုတ်နယ်စပ်အပါအဝင်အိမ်နီးချင်းနိုင်ငံတွေကိုနယ်စပ်ကနေတင်ပို့ရောင်းချရတဲ့အဆင့်မှာပဲရှိပါတော့တယ်နေဇက်ကနေရောင်းချရတဲ့အတွက်တင်းကျပ်တဲ့အည်အသွေးစစ်ဆေးမှုမရှိတော့ဘဲရောင်းချရတာလွယ်ကူပေမဲ့တကယ်တမ်းနိုင်ငံတကာတန်းဝင်ဈေးကွက်ကြီးတွေမှလို့တော့ဈေးကောင်းကောင်းမရရှိကြပါဘူးဒါနဲ့ပတ်သက်ပြီးမြေလက်ဒေတာကစိုက်ပျိုးရေးအင်တာနက်အွန်လိုင်းဂျာနယ်ရဲ့အယ်ဒီတာတဦးကအခုလိုပြောပါတယ
်လူလောင်တဲ့စနစ်ကတောင်သူတွေမှာတိတ်မရှိတော့ဖြစ်ပါတယ်လူလောင်တဲ့ဆိုလဲပြည်နယ်အိတ်တွေထည့်ပြီးတော့စုထပ်ထားရတယ်ထပ်ထားပြီးတော့တိတ်ပြီးတော့ဈေးမဆောင်နိုင်ပါဘူးကြောင်းရတာလုံးဝမထားနိုင်ဘူး။ဟိုတယ်တွေကလည်းတို့ရကဒီဝေသေးချင်နေနဲ့လက်ထဲမှာသိပ်မထားရဘူးလေ။အတက်ကြာလည်းကျန်းနေလေ။ဒီမလုံးလေတော့အစာအုပ်တွေရှိတယ်။ကြကြဝဝထားနိုင်တဲ့အစာအုပ်တွေရှိရဝိုင်းပေါ့ခြံပြည့်ဆောက်ပြီးတော့ဒိုးလောင်တွေရှိတယ်။တိုက်တွေပါရဆောက်ပြီးတော့ဂိုးလောင်တွေပါရဆောက်ပြီးတော့လောင်တဲ့သဘောပဲရှိတယ်။အူအေးဘေးစနစ်ဒါဟိုတန့်ပြီးတော့ပစ္စည်းတွေတန့်ပြီးတော့ဒါကဘလူးဒါကဘလူးဆိုတာမျိုးမရှိတော့ပဲ။ဟိုလူသမားတွေလည်းကာကွယ်ရေးပစ္စည်းတွေဝတ်တာဝတ်စုံတွေဝတ်တာဖဏတ်တွေတန့်ရှင်းတဲ့ဖဏတ်တွေစီးတယ်ဆိုတာမျိုးမရှိဘူး။ဒီလိုပဲခြေဗလာလက်ဗလာတွေနဲ့ပဲခံကြပိုးကြချင်းကြပြူကြတွေ့ကြအိတ်တွေချုပ်ကြပြူလာတော့ပြီးတော့ဒီစနစ်တကျမရှိတော့ပဲလူနိုင်ငံကမှလို့ပိုးတက်တာဘာညာဆိုတာကတော့ခုနလိုပေါ့စနစ်ကျထုတ်ပိုးတာမျိုးအပူပေးတာမျိုးအေးပေးတာမျိုးတော့မတွေ့မိတော့ပဲ
အရင်မျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD အစိုးရလက်ထက်တုန်းကအာရှဖွံ့ဖြိုးရေးဘဏ် ADB နဲ့ပူးပေါင်းပြီးစိုက်ပျိုးရေးဖွံ့ဖြိုးတိုးတက်မှုမဟာဗျူဟာ ADS ရေးဆွဲကကျေးလက်ဖွံ့ဖြိုးရေးအကောင့်ထဲပေါ်ဖို့လေးလာမှုတွေစတင်လှုပ်ဆောင်ခဲ့ပါသေးတယ်။အဲ့ဒီစီမံကိန်းမှာသီးနှံတူလောင်ရေးစနစ်ကိုလည်းထည့်သွင်းပြီးတောင်သူလယ်သမားအရေးဆောင်ရွက်နေသူတွေအပါအဝင်ကြဲကြဲပြန့်ပြန့်ဆွေးနွေးမှုတွေကိုပြည်내တိုင်းအသီးသီးကကျေးလက်တွေအထိနှီးနှောတိုင်ပင်တာတွေလှုပ်ဆောင်ခဲ့ကြပါတယ်အဲ့ဒီအစည်းအဝေးမှာပူပေါင်းပါဝင်ခဲ့ပြီးမန္တလေးနဲ့မကွေးတိုင်းအတွင်းကတောင်သူလယ်သမားတွေနဲ့အပြန်အလှန်ဆွေးနွေးခဲ့ကာစာတမ်းတွေတင်ခဲ့သူတဦးကလည်းအခုလိုပြောပြပါဗျ
။ကျွန်တော်တို့တောင်သူလယ်သမားတွေကဒီမီယိုဖလာတူလောင်တဲ့ဟာတွေကိုနဲ့ပဲရှေ့ကိုအဲ့တိုင်းပဲဆက်ပြီးတူလောင်နေတာတွေ့ရတယ်ပေါ့နော်။လက်ရှိနေထိုင်လည်းအတူတူပါပဲမတိုးတက်ပါဘူး။ပွဲစားတွေပွဲရုံပိုင်ရှင်တွေကုန်တယ်တွေတူလောင်တာကတောင်သူတဲ့နည်းနည်းပါပါအဆင့်မြင့်တယ်ဆိုလို့တကယ်စံချိန်မီတန်းဝင်တဲ့တူလောင်မှုမျိုးမဟုတ်သေးဘူးပေါ့။အဲ့ဒါနဲ့ပတ်သက်ပြီး2018လောက်ကစပြီးလုပ်ခဲ့တဲ့ ADS ပေါ့ Agricultural Development Strategy ပေါ့စိုက်ပျိုးရေးပုံရိုးတိုးတက်မှုမဟာဗျူဟာမှာအဲ့ဒီသီးနှံတူလောင်မှုအပိုင်းတစ်ပိုင်းပါတယ်။သီးနှံတူလောင်တဲ့ဂိုဒေါင်တွေကိုကျေးရွာတွေရဲ့စိုက်ခင်းနေတဲ့မှာဒီဆိုင်လိုကြီးတွေပေါ့သီးနှံတူလောင်တဲ့ဂိုဒေါင်ကြီးတွေကိုစောက်ဖို့ဟိုအစီအစဉ်ပါတယ်ဗျ။အဲ့ဒီနဲ့ဒူလောင်နဲ့ဂိုဒေါင်တွေကိုလိုအပ်တဲ့အေးအေးပေးထားတာတို့ပိုးသက်တဲ့ကိစ္စတို့အဲ့ဒါတွေကိုကျွန်တော်တို့ကုမ္ပဏီဘက်ကနေတာဝန်ယူပြီးကမှဒီဂိုဒေါင်ကြီးတွေစောက်ပြီးတက်တာနဲ့နှုံလာနေတောင်သူတွေသမားတွေကိုဒီနဲ့နေဒူလောင်ဝင်ပြုတ်ဖို့ပေါ့လေအဲ့ဒီအစီအစဉ်တည်းရပါတယ်ခုနောက်တော့ကဆိုင်လိုကြီးတွေဒီနဲ့ဒူလောင်နဲ့ဂိုဒေါင်ကြီးတွေမှာဒူလောင်လိုက်တဲ့အခါမှာပြောရမစို့ဘောက်ချာကိုထုတ်ရေးပေးလိုက်တယ်အဲ့ဒီဘောက်ချာကိုကိုင်းပြီးကမှဟိုတက်ဆိုင်ရာဘန်တွေပေါ့အဲ့လိုဘန်တွေမှာသူကပေါင်လို့ရတယ်ဆရာနာသိပြီနောက်ပိုင်းတော့အဲ့ဒီ ADS ကလည်းပြတ်သွားတယ်ပေါ့
မြန်မာနိုင်ငံကတောင်သူလယ်သမားတွေအနေနဲ့နိုင်ငံတကာဈေးကွက်ကြီးတွေမှာတန်းဝင်မရောင်းနိုင်ုံသာမက Nezat Dida, Atutbian Teo Neza Maroma, Sinin Kayarari, Telare Dinanri, Gala Piasigo Nari, Majakana Pipuagebare, Atutapien, Payadine Gonzainri Suyen, Teo Neza Ati, Daman Gondingarine, Tinlavi, Teo Nezaga, Chene Tiaya Jow, Winguimiarari, Teo Baga, Moerorari Jow, Alon Sosionare, Piatri, Majakana Shibare, ဒါပြင်ဆိုင်ကျိုးတည်နံတွေကိုအစင်မြင့်မြင့်နဲ့တိုးလောင်ထားနိုင်ဖို့ကလျှက်စမီရရှိဖို့စိတ်မချရတာလေအကြောင်းအချက်တစ်ခုဖြစ်ပါတယ်အဲဒီလိုတိုးလောင်စနစ်တွေကောင်းကောင်းမရှိတဲ့အတွက်မြန်မာနိုင်ငံကနေ2014ခုနှစ်ကစံဝယ်ယူခဲ့တဲ့အာဖရိကနောက်ပိုင်းကဆင်းရဲတဲ့နိုင်ငံတွေဖြစ်ကြတဲ့အိုင်ဗရီကော့စ်နဲ့ဂါနာစတဲ့နိုင်ငံတွေကတောင်မှသူတို့နိုင်ငံကိုတင်သွင်းလာတဲ့မြန်မာနိုင်င
တန်ဝင်တူလာမှုစနစ်လိုအပ်တဲ့မြမစိုက်ပျိုးထွက်ကုန်အကြောင်းညီကြီးဩဇာအစီအစဉ်မှာကိုခေမောင်စိုးမင်းကတင်ဆက်ပေးခဲ့တာပါအခုဆက်ပြီးတော့အင်္ဂါညရဲ့အပတ်စဉ်တစ်ခုဖြစ်တဲ့အမေရိကန်နိုင်ငံရေးအကြောင်းသတင်းဆောင်ပါကိုမထုတ်လွှင့်ပေးခင်မှာမြန်မာနဲ့ယူကရိန်းနှစ်နိုင်ငံအခြေအနေနှိုင်းယှဉ်ချက်ကိုတင်ပြပေးကြပါမယ်နိုင်ငံကိုကျူးကျော်သူကိုတွန်းလှန်နေတဲ့ယူကရိန်းနိုင်ငံနဲ့ဆက်ရနာရှင်ကိုတွန်းလှန်နေတဲ့မြန်မာနိုင်ငံတဲမှာစည်ရေးပဋိပက္ခအရှိန်ရော့ကျမသွားဘဲနဲ့နှစ်နိုင်ငံစလုံးမှာပို့ပြီးတော့ပြင်းထန်လာနေပါတယ်ဒီအခြေအနေမှာပဲယူကရိန်းနိုင်ငံအတွက်ကာကွယ်ရေးအသုံးစရိတ်တွေကိုအမေရိကန်ဘက်ကပို့ပြီးတော့ထောက်ပံ့မှုပြင်ဆင်နေပေမဲ့မြန်မာနိုင်ငံအတွက်တော့နိုင်ငံတကာရဲ့ထောက်ပံ့မှုကမရှိသလောက်ဆက်လက်နေပါနေတာပါ။ဘာကြောင့်နိုင်ငံတကာအထောက်ပံ့အားနည်းနေရပါသလဲ။ပြီးတော့နိုင်ငံတကာရဲ့ဆက်ဆံရေးကဘလောက်ထိအရေးပါသလဲဆိုတာဒီတစ်ပတ်ယူကရိန်းမြန်မာလွတ်မြောက်ရေးတိုက်ပွဲနှိုင်းယှဉ်ချက်အစီအစဉ်မှာဟောင်စာကတင်ဆက်ပေးထားပါရရှင
့်။ Okay, ပထမဦးဆုံးယူကရိန်းနဲ့မြန်မာကူညီမှုတွေစိတ်ဝင်စားမှုတွေကွာဟတဲ့ချက်ကတော့အင်းနီနာချင်းနိုင်ငံကြီးရဲ့အဓိကပံ့ပိုးမှုအားနေတယ်ဆိုပြောနိုင်ပါတယ
်။ UNG ရဲ့လူခွင့်ရေးဝန်ကြီးဦးအောင်မျိုးမင်းကတုံ့တက်ပြောသွားတာပဲဖြစ်ပါတယ်။မြန်မာနိုင်ငံမှာတနည်းနဲ့တနည်းတိုက်ပွဲတွေပြင်းထန်လာသလိုပြည်ပအကူအညီတွေကလည်းယူကရိန်းနိုင်ငံထက်စာရင်အလွန်အမင်းနဲ့ပါလျက်ရှိနေတယ်လို့ဝေဖန်တယ်မြစ်တက်နေပါတယ်။အဲ့လိုအဖြစ်အပျက်တွေပေါ်မှာဘာကြောင့်ပြည်ပကထောက်ခံမှုတွေရော့ကျနေရသလဲ။ပြီးတော့သတင်းမီဒီယာတွေရဲ့လွတ်အပ်ချက်နဲ့နိုင်ငံတကာပူးပေါင်းဆောင်ရွက်မှုဘလို့အရေးကြီးလဲဆိုတဲ့အကြောင်းကို UNG ရဲ့လူခွင့်ရေးဝန်ကြီးဦးအောင်မျိုးမင်းနဲ့ဆက်သွယ်ထားတာကိုနားဆင်ကြအောင်ခင်ဗျာ
။ဘာဖြစ်လို့လဲဆိုယူကရိန်းကိစ္စတစ်ခုမှာဒီသူတို့ရဲ့ဥရောပသမဂ္ဂအဖွဲ့ဝင်နိုင်ငံတွေကဒီကိစ္စကိုအရင်စိတ်ဝင်စားတယ်။နောက်ကဒီကိစ္စလည်းသူတို့နဲ့နီးစပ်ပြီးတော့သူတို့ရဲ့အရေးလို့တောင်ပြောလို့ရတဲ့အရာဖြစ်တယ်။အဲ့တော့အဲ့လိုမျိုးလူခွင့်ရေးနဲ့ဒီမိုကရေစီအားပေးတဲ့နိုင်ငံတွေဝန်ရံတယ်အဲ့ဒီဟာနဲ့ပတ်သက်ပြီးတော့အားပေးမှုတွေထောက်ပံ့မှုတွေကတကယ်ကိုထိထိရောက်ရောက်လုပ်နိုင်နေတဲ့အတွက်ကြောင့်မလို့ယူကရိန်းကကမ္ဘာမှာမြန်မာကဲ့သို့အခြေအနေဆိုးဖြစ်ပေမဲ့အာရုံစိုက်မှုအလေးထားမှုကူညီမှုကပိုများပါတယ်မြန်မာနိုင်ငံရဲ့အနေအထားကတော့ခုနပြောသလိုပတ်ဝန်းကျင်မှာရှိတဲ့အိမ်နီးနားချင်းတွေမှာကျွန်တော်တို့ပေါ်မှာတကယ်အရေးယူဆောင်ရွက်မှုတွေအားပေးထောက်ခံမှုတွေသူများတွေကအားပေးရင်တော့မှဒါဝိုင်းဝန်းလက်တွဲလှုပ်ဆောင်မှုတွေအားနည်းနေတဲ့မြန်မာနိုင်ငံအခြေအနေဖြစ်တယ်။နောက်တစ်ခုကတော့ကျွန်တော်တို့ media attention ပါ။ media attention ကကျွန်တော် Ukraine မှာဆိုလို့ရှိရင်သူတို့ရဲ့ international media တွေသူတို့ရဲ့တိုင်းပြည်အတွင်းမှာဝင်ဝင်ပေးတယ်။ဝင်ဝင်ပေးပြီးတော့ဒီသတင်းတွေရအောင်ထုတ်နိုင်ခဲ့တယ်။အခုဒီနေ့ပဲဘုံချီဒီနေ့ပဲလူတွေတိတ်ချက်ချင်းသတင်းရောက်တယ်။ကျွန်တော်တို့နိုင်ငံမှာကတော့ခုနလို internet အခက်ခဲတွေရယ်နောက်ကဖြစ်ပွားနေတဲ့စကိုင်းတို့မန္တလေးတို့မကွေးတို့ဒီနေရာတွေကိုနိုင်ငံတကာသတင်းတွေဝင်ပြီးတော့ဒီစနေအချိန်နဲ့တပြေးညီတင်ပြနိုင်မှုအားနည်းနေတယ်အဲ့ဒီအချက်တွေကြောင့်ဖြစ်ပါတယ်အဲ့တော့ယူကရိန်းပေါ်မှာနောက်တစ်ခါကျွန်တော်တို့ပါလဲဆိုတော့ယူကရိန်းကနိုင်ငံတနိုင်ငံကိုနောက်တနိုင်ငံကဝင်ရောက်ပြီးတော့ကျွေးကြော်ပြီးတော့တိုက်ခိုက်တယ်ဆိုတော့ဘယ်မှမငင်းနိုင်ဘူးမြန်မာနိုင်ငံရေးကြတော့အမှန်တော့ကျွန်တော်တို့စစ်တပ်ကပြည်သူတွေနေတဲ့နေရာကိုဝင်ပြီးတော့ကျွေးကြော်တာပဲဒါပေမဲ့နိုင်ငံတကာနေနမိတ်ကိုကျွေးကြော်ပြီးတော့တိုက်ခိုက်တယ် aggressive war invasion လို့ခေါ်တဲ့ကျွေးကြော်မှုဆိုတဲ့ဟာကိုပြောနိုင်ဖို့ကျွန်တော်တို့နိုင်ငံတကာသမိုင်းနိုင်ငံတကာဥပဒေအရဒါပြောဖို့အရန်ခက်ခဲနေတယ်။အဲ့ဒီအချက်တွေကြောင့်ဒီလိုမျိုးကွာဟတယ်ဖြစ်ပါတယ်။ကျွန်တော်တို့ဒီ international relation ဘက်မှာတက်နိုင်သူကြီးကျိုးပန်းဆောင်ရွက်လည်းရှိပါတယ်။ဒါပေမဲ့ Ukraine မှာသူတို့ရဲ့သမရကပြောမယ်ဆိုလို့ရှိရင် public figure ကောင်းပါတယ်။ public relation ဒါကသူ့ရဲ့ပါရမီဖြစ်ပါတယ်။ကျွန်တော်တို့ဘက်မှာလည်းဒါကိုစူးစမ်းတယ်။ဒ ဒါပေမဲ့တစ်ခါလေကြာချင်းကျွန်တော်တို့မှာ public figure ကောင်းတဲ့သူဖြစ်ုံနဲ့မကဘူးသူ့နောက်မှာဒါနဲ့ပတ်သက်ပြီးလုံနိုင်တဲ့အစိုးရရန်နေရာကြီးနဲ့အစိုးရဝန်ထမ်းတွေရှိပါတယ်ကျွန်တော်တို့မှာခုနဒီလိုမျိုးလှုပ်ဆောင်တဲ့နေရာမျိုးမှာဟိုပြောမယ်ဆိုအစိုးရဖြစ်ပေမဲ့အစိုးရကဲတော့ကျွန်တော်တို့အရင်တော့လို့ဌာနကြီးတွေဝန်ထမ်းကြီးတွေထောင်နဲ့တောင်းနဲ့ချီပြီးတော့ကျွန်တော်လုပ်ရတာမဟုတ်ရနိုင်တဲ့ပူးပေါင်းဆောင်ရွက်နေတဲ့လူသားရင်းမြစ်ငွေကြေးရင်းမြစ်လုံအားရင်းမြစ်တွေကိုကျွန်တော်ချိုးချံပြီးတော့လှုပ်ဆောင်ရတဲ့ခါမျိုးအဲ့တော့လှုပ်ချင်တဲ့စန္ဒချင်းမှတူပါတယ်ဒါပေမဲ့လှုပ်နိုင်တဲ့အနေအထားမျိုးမှာအင်အားသုံးနိုင်တာ resources တွေကိုအသုံးချနိုင်တာဒါအပြင်အစိုးရတရရဲ့တရားဝင်အစိုးရအာဒီနေမျိုးကိုလာရောက်ပြီးတော့သိမ့်ပိုက်ခံရတဲ့အစိုးရရဲ့သမရတယောက်အနေနဲ့ပြောကြမှုဟာပို့ပြီးတော့ဒါတရားဝင်တဲ့ပုံစံမျိုးနောက်တစ်ခါနိုင်ငံကဆင်မြင့်မှာပြောကြဖို့တဲ့ပုံမူပြီးတော့အဆင်ပြေတာဒါကတော့ကျွန်တော်တို့ကွာခြားမှုလို့ပြောလို့ရပါတယ
်။ဒါကတော့ UNG ရဲ့လူခွေးရေးဝန်ကြီးဦးအောင်မျိုးမင်းရဲ့ဆွေးနွေးချက်တွေပဲဖြစ်ပါတယ်။နောက်တစ်ပတ်မှာလည်းယူကရိန်းနဲ့မြန်မာကွဲပြားမှုအကြောင်းတွေကိုဘယ်သူတွေကပါဝင်ဆွေးနွေးကြမလဲဆိုတာကိုစောင့်မျှော်ကြည့်ရှုပေးကြပါခင်ဗျာ။ကျွန်တော်ဟောက်စာပါအမေရိကန်ပြည်ထောင်စုကနေတင်ဆက်ပေးခဲ့တာပါ။
မြန်မာနဲ့ယူကရိန်းနိုင်ငံတကာအထောက်ပံ့ကွာခြားပုံအခြေအနေနှိုင်းယှဉ်ချက်ကိုဟောင်စာကတင်ဆက်ပေးခဲ့တာပါ။အခုတော့အမေရိကန်နိုင်ငံရေးအကြောင်းသတင်းဆောင်ပါအစီအစဉ်အလဲပါ။နိုင်ငံရေးဇက်ခုံစင်းမြစ်မှာအချိန်ဖြုံးမှာမဟုတ်ဘဲအမေရိကန်လူထုလူလားချက်တွေအကောင့်ထဲပေါ်အောင်သာဥတီဆောင်ရွက်မှာဖြစ်ကြောင်းအမေရိကန်သမ္မတဂျိုးဘိုင်ဒန်ကပြောလိုက်ပါတယ်။သမ္မတကိုတရားစွဲဖို့အမေရိကန်အောက်လွတ်တော်မှာစတင်စုံစမ်းနေချိန်မှာပဲအခုလိုပြောလိုက်တာပါဒီမိုကရက်တွေကတော့ Republican တွေဟာအယုံလွှဲဖို့ကြိုးပမ်းနေတာဖြစ်တယ်လို့ဆိုပါတယ်လာမယ့် September 30အမီအစိုးရအသုံးစရအတီးပြူချမှတ်ပေးဖို့လွှတ်တော်အမတ်တွေညှိနှိုင်းဆွေးနွေးနေကြတဲ့အချိန်မှာပဲရှုပ်ထွေးနေတဲ့အမေရိကန်နိုင်ငံရေးအစီအစဉ်နဲ့ပတ်သက်ပြီး VOA သတင်းတောင် Veronica Baldares Iglesias ပေးပို့ထားတဲ့သတင်းကိုကိုအောင်ကပြောပြပေးမှာပါရှင်
သမ္မတဂျိုးဘိုင်ဒန်ဟာသူ့ရဲ့သားဟန်တာဘိုင်ဒန်ရဲ့နိုင်ငံရေးခြားစီးပွားရေးလုပ်ငန်းတွေကနေအကျိုးအမြတ်ရတယ်ဆိုပြီးအောက်လွှတ်တော်မှာစတင်စုံစမ်းနေပါပြီ။သမ္မတအင်ဘီရောကတော့ဒါဟာနိုင်ငံရေးအရာထိုးနှက်မှုဖြစ်တယ်လို့ပြောဆိုထားပါတယ်။အောက်လွှတ်တော်ဘက်ကတော့စုံစမ်းစစ်ဆေးလိုက်ရင်ဂွင်းဆက်တွေပေါ်လာလိမ့်မယ်လို့အသေးချာပြောဆိုနေတာပါ။
House Republicans
သမ္မတဂျိုးဘိုင်ဒန်ရဲ့လိုရက်တွေပေါ်ခိုင်မာဆွဆွဲထားတဲ့ကိစ္စတွေနဲ့ပတ်သက်ပြီးအောက်လွှတ်တော် Republican တွေကဖော်ထုတ်သွားမှာပါ။ဒီဆွဆွဲချက်တွေအားလုံးဆက်ဆက်လိုက်မယ်ဆိုရင်လက်စားတဲ့ဂွင်းဆက်တခုလုံးပေါ်ပေါက်လာမှာပါ
။သမရဟာအာနာအလွဲသုံးစားလုပ်ပြီးဝင်ရောက်ဆွတ်ဖက်တာတွေလုပ်တယ်လို့လက်စားတယ်ဆိုပြီးတော့မက်ကာတီကပြောပါရယ်ဒီမိုကရက်တွေကတော့အခုလိုလုပ်ရဟာ Republican တွေရဲ့အဆိုးရွားဆုံးလုပ်ရအဖြစ်ဝေဖန်ပါရယ်
White House has cooperated and I believe the White House
ဘာမှကွက်ဝက်ထားစရာမရှိတာကြောင့်အင်ပီရိုဘက်ကပူပေါင်းဆောင်ရွက်တယ်လို့ဆက်ပြီးတော့လည်းပူပေါင်းဆောင်ရွက်မှာပါသမ္မတအနေနဲ့မမှန်မကန်လှုပ်ထားတယ်ဆိုတာကိုပေါ်လွင်စေတဲ့အထောက်အထားလည်းဘာမှမရှိသလိုတရားစွဲခံရလောက်အောင်လည်းကျူးလွန်ထားတာမျိုးလည်းမရှိပါဘူးသမ္မတဘိုက်ဒန်ဟာဥပဒေကိုလက်တလုံးကြားလှည့်စားချိုးပေါက်တာမျိုးလည်းမရှိပါဘူးဒါဟာလုံးဝအတိတ်ပဲမရှိတဲ့စုံစမ်းစစ်ဆေးမှုပါ
ဆွဆွဲချက်တွေနဲ့ပတ်သက်ဆက်ဆက်တဲ့အချက်လက်တွေပိုလိုချင်တယ်လို့ Republican တွေကပြောပါတယ
် The facts are everywhere there are
အချက်လက်တွေကနေရာတကာမှာရှိပါတယ် phone text message email နောက်မျက်မြင်သက်သေတွေပါသူရဲ့အတွင်းလူတွေကနေပြောပြလာတာမျိုးလည်းရှိပါတယ်အစီအဝေးနောက်ဖုန်းပြောထားတဲ့မှတ်တမ်းတွေညစာစာရင်းနဲ့ပြောထားတာတွေအများကြီးပ
ါလာမယ့်သမ္မတရွေးကောက်ပွဲအတွက် Republican တွေကြားရှေ့ဆုံးကပြေးနေတဲ့သမ္မတဟောင်း Donald Trump မှာဆိုရင်လေသူ့အပေါ်ဆွဲဆိုထားတဲ့ရာဇဝတ်မှုပေါင်း40ကျော်နဲ့ပတ်သက်ပြီးတော့တရားရုံးတချို့မှာအမှုရင်ဆိုင်နေရပါတယ်ရေရိုကာလအတွက်အစိုးရ3စီချမှတ်ပေးဖို့နဲ့ပတ်သက်ပြီး Republican တွေဘက်ကမျက်မျှတတတောင်းဆိုထားတဲ့အတိုင်းမရဘူးဆိုရင်အစိုးရလုပ်ငန်းတွေရပ်ဆိုင်းသွားနိုင်ရင်တောင်မှသူကသဘောတူတယ်လို့ပြောပါတယ်ဒါပေမဲ့ Trump ပြောတဲ့မျှတစွာတောင်းဆိုထားတယ်ဆိုတဲ့အဓိပ္ပာယ်ကိုတော့ရှင်းရှင်းလင်းလင်းသိရပါဘူးတရားစွဲနိုင်မှုအရေးစုံစမ်းစစ်ဆေးနေတဲ့ကိစ္စဟာဘိုက်ဒန်ရောမက်ကာတီရဲ့အနာဂတ်အပေါ်မှာပါရိုက်ခတ်လာနိုင်တာပါစုံစမ်းစစ်ဆေးတဲ့အဆင့်ပြီးလို့အောက်လွှတ်တော်ကသမရအပေါ်တရားစွဲဖို့ဆုံးဖြတ်လိုက်တဲ့ဆိုရင်တော့အထက်လွှတ်တော်မှာကြားနာစစ်ဆေးရမှာပါဒါပေမဲ့လည်းတစ်နှစ်ပတ်လုံးအတွက်မဟုတ်ဘဲရေရိုကာလအသုံးစရိတ်ပါချမှတ်မပေးနိုင်ဘူးဆိုရင်ဒီလကုန်မှာအစိုးရလုပ်ငန်းတွေရပ်တန့်နိုင်ခြင်းရှိနေပြီးလွှတ်တော်မရက်နာခင်ဒီကိစ္စဆွေးနွေးဖို့လည်းရက်အနည်းငယ်သာကြာမှာတော့တယ်ဒီနှစ်အစောပိုင်းကသမ္မတဘိုက်ဒန်နဲ့မက်ကာတီကြားသဘောတူထားတဲ့အသုံးစရိတ်ပမာဏနဲ့ပတ်သက်ပြီးတော့ ထပ်ပြီးတော့ရှော့ချဖို့ Republican အောက်လွှတ်တော်အမတ်တချို့ကတောင်းဆိုနေကြတာပါခင်ဗျာ။
အမေရိကန်နိုင်ငံရေးအကြောင်းသတင်းဆောင်မအစီအစဉ်ကိုကြိုအောင်တင်ဆက်ပေးခဲ့တာပါ။အခုတော့ကမ္ဘာတစ်လွှာခီးသွားအစီအစဉ်ကိုအလှည့်ပေးကြရအောင်ပါ။ဒီတစ်ပတ်တော့အနုပညာပွဲထုတ်ရဖြစ်လာတဲ့ဆိုးမျိုးတော့အကြောင်းနားဆင်ရမှာပါ။တောင်ကိုရီးယားနိုင်ငံဆိုးမျိုးတော့ဟာနိုင်ငံတကာကပကြီးပပူစားတဲ့ဖန်တီအနုပညာရှင်တွေရဲ့လက်ရာတွေကိုစင်တင်ပွဲထုတ်ပြထားတဲ့နေရာတစ်ခုဖြစ်နေပါပြီ။ဒီလိုဖြစ်လာတဲ့အတွက်အာရှကအနုပညာရှင်တွေနိုင်ငံတကာထိုးဖောက်နိုင်မှုဘလောက်အထောက်အကူဖြစ်စေပါသလဲ။မဆုမြမွန်နဲ့အတူကမ္ဘာတစ်လွှာခီးသွားအစီအစဉ်ကနေတွားကြည့်ကြရအောင်ပါရှင
်။ Modern နဲ့ Contemporary ခေတ်ပြိုင်အနုပညာလက်ရာတွေကိုဆင်တင်ပေးတဲ့နေရာမှာကမ္ဘာထိပ်တန်းဖြစ်တဲ့ Freeze အနုပညာပြပွဲကြီးကိုအခု2023 September 6ရက်ကနေ9ရက်နေ့အထိတောင်ကိုရီးယားနိုင်ငံဆိုးမျိုးတော်မှာကျင်းပခဲ့ပါတယ်။တောင်ကိုရီးယားနိုင်ငံမှာဒုတိယကြိမ်ကျင်းပတဲ့ဒီတစ်ခါပြပွဲကြီးမှာ Freeze in Asia ဆိုပြီးတော့အာရှကအနုပညာလက်ရာတွေကိုသာတည်ထောင်ပွဲထုတ်ပြသမှုလည်းပါဝင်ပါတယ်။နိုင်ငံဆောင်ကကမ္ဘာထိပ်တန်းအနုပညာပြကန်းပေါင်း120ထက်မနည်းသာမကအာရှတဝန်းကအနုပညာပြကန်းအများအပြားပါဝင်ပြသခဲ့ကြပါတယ်။ New York, London, Paris စားရမျိုးတွေမှာသာကျင်းပလေးရှိတဲ့ Freeze အနုပညာပြပွဲကြီးကိုဆိုးမျိုးတော်မှာကျင်းပတာဟာအာရှဒေသမှာယဉ်ကျေးမှုအနုပညာလက်ရာတွေအတွက်အရေးပါတဲ့နေရာတစ်ခုဖြစ်အသိမှတ်ပြုလိုက်တာလို့မှတ်ယူနိုင်ပါတယ
် I think this is a very important step I think to have an international fair of this capacity
တလောက်ကြီးကျယ်တဲ့အတိုင်းအတာကျွမ်းကျင်မှုနဲ့နိုင်ငံတကာပြပွဲကြီးတစ်ခုကိုရီးယားမှာလုပ်တယ်ဆိုတာသိအရေးပါတဲ့ခြေလှမ်းလို့ကျွန်တော်ထင်ပါတယ်ဆိုးမျိုးတော်အတွက်နာမည်ကောင်းရစရာဂုဏ်ယူစရာဖြစ်တာပဲချပါပြောင်းလဲလာတဲ့ဆိုးမျိုးကြီးကြောင့်လည်းအခုလိုနိုင်ငံတကာပွဲကြီးတစ်ခုလာရောက်ပြသတဲ့အထိဖြစ်လာတာပါ
အရင်ကနိုင်ငံတကာအနုပညာပြပွဲတွေကိုအာရှမှာဆိုရင်ဟောင်ကောင်မှာကျင်းပလေးရှိရာကနေအခုတောင်ကိုရီးယားနိုင်ငံမှာကျင်းပလာတာဖြစ်ပါတယ်ဟောလိဝုဒ်အော်စကာဆုရတဲ့အထိတောင်ကိုရီးယားရုပ်ရှင်တွေအောင်မြင်လာတာတောင်ကိုရီးယားစီးရီးဇာတ်လမ်းတွေတွေနိုင်ငံတကာမှာကြည့်သူများနေတာသာမကတောင်ကိုရီးယား K-pop ဂီတအဖွဲ့တွေကဘာကျော်ထိုးပေါက်နိုင်တာတွေကြောင့်ယဉ်ကျေးမှုအနုပညာပိုင်းမှာတောင်ကိုရီးယားဟာအောင်မြင်ကျော်ကြားတဲ့နိုင်ငံတစ်ခုအဖြစ်မကြာခင်နှစ်ပိုင်းတွေအတွင်းမှာကဘာမှာထိုးထွက်လာခဲ့တာဖြစ်ပါတယ
် Freeze as you know all the other cities they look for cities that really appreciate culture have a creative spirit and Korea of course you know
Freeze အနုပညာပြပွဲလုပ်ဖို့ယဉ်ကျေးမှုကိုအလေးထားအမျက်နှိုးထားတဲ့နေရာဖန်တီးနိုင်စွမ်းရှိတဲ့နေရာမျိုးကိုရှာဖွေရွေးချယ်တာဖြစ်တော့ကိုရီးယားကကွက်တီဖြစ်ပါတယ်အနုပညာတစ်ခုရဲ့နေမဟုတ်ပါဘူးရုပ်ရှင်ဒီဇိုင်းဖက်ရှင်ဂီတအစားအသောက်ဗီဒူကာလက်ရာပိုင်းအားလုံးမှာတကယ်ကိုထူးခြားပြီးဖန်တီးမှုတွေနဲ့ပြည့်နေတဲ့နေရာဖြစ်ပါတယ
်ဆိုးမျိုးတော်မှာကျင်းပခဲ့တဲ့ Freeze အနုပညာပြပွဲကြီးမှာ Freeze Masters နဲ့ Focus Asia ဆိုပြီးတော့အပိုင်းနှစ်ပိုင်းခွဲပြသခဲ့ပါတယ် Freeze Masters အပိုင်းမှာတော့ Picasso, Caravaggio တို့လိုဂန်ဝင်မြောက်ကျော်ကြားတဲ့ပကြီးဆရာကြီးတွေရဲ့လက်ရာတွေကိုပြသထားပါတယ် Focus Asia ပြကန်းဘက်မှာတော့အာရှကအနုပညာရှင်တွေရဲ့လက်ရာတွေကိုသာတည်ထောင်ပြသခဲ့တာပါ။နောက်ပြီး Freeze Soul ပြပွဲမှာအကောင်းဆုံးအနုပညာရှင်ဆုကိုပထမဆုံးအကြိမ်ပေးခဲ့တာမှာကိုရီးယားအနုပညာရှင် Hu Hana ရရှိခဲ့ပါတယ်
။아무래도한국이라는곳은좁은곳이기때문에
한국ပညာရှင်တွေအတွက်ကိုရီးယားကနေရာချင်းတော့နိုင်ငံတကာအသိအမှတ်ပြုခံရနိုင်ဖို့အတွက်ခက်ခဲပါလေ။ဒါပေမဲ့အခုနှစ်ပိုင်းတွေအတွင်းမှာအနုပညာလက်ရာတွေကိုစိတ်ဝင်စားသူတွေပိုများလာပါလေ။အဲဒါကြောင့်လည်းနိုင်ငံတကာအနုပညာပြပွဲကြီးကိုဆိုးမျိုးမှာလာပြီးတော့ကျင်းပတာဖြစ်ပါလေ။ဒီလိုပြပွဲမျိုးတွေရှိလာတော့လူငယ်အနုပညာရှင်တွေအတွက်တကယ်ကြီးမားတဲ့ခွင့်လမ်းတွေရှိလာစေပါလေ။
Freeze လို့နိုင်ငံတကာအနုပညာပြပွဲကြီးမျိုးတောင်ကိုရီးယားမှာကျင်းပတဲ့အတွက်အနုပညာရှင်တွေအတွက်အားတက်စရာဖြစ်တယ်လို့အနုပညာဈေးကွက်လည်းပိုပြီးကြီးလာလိမ့်မယ်လို့အနုပညာပြကန်းပိုင်ရှင်တွေမျှော်လင့်နေကြပါတယ်
။ It's a different approach. So what you see here in Korea is you have very established collectors who are
ကိုရီးယားမှာကအနုပညာလက်ရာတွေကိုလွန်ခဲ့တဲ့နှစ်ပေါင်း30 40လောက်တည်းကစုဆောင်းလာတဲ့အတွေ့အကြုံရှိသူမျိုးအသက်အားဖြင့်လဲတိတ်ငငယ်တော့တဲ့အခြေခိုင်နေပြီးသားစုဆောင်းသူမျိုးတွေရှိပါတယ်သူတို့စုဆောင်းကြတဲ့လက်ရာတွေကတကယ့်ကိုအမကန်အည်သွေးရှိတဲ့လက်ရာတွေဖြစ်ကြပါတယ်ဒီချိန်ထဲမှာပဲအနုပညာကိုအမြင်သိတဲ့ချင်းကပ်ကြသူမျိုးတွေလည်းရှိလာပါတယ်အနုပညာဘူးသူကြရှိလို့ဝယ်ယူစုဆောင်းတာမျိုးထက်ချက်ချင်းတွေ့ချက်ချင်းကြိုက်လို့ဝယ်လိုက်တဲ့သူမျိုးတွေဖြစ်ပါတယ်အဲ့လိုပုံစံနှမျိုးလုံးနဲ့အနုပညာကိုဝယ်ယူစုဆောင်းသူတွေအကြောင်းအနုပညာလှူရှားမှုတွေဖြစ်လာတာကျွန်တော်ကတော့ကြိုဆိုပါရစေ
လူငယ်တွေအားချအတူယူကြတဲ့သူမျိုးတွေအနုပညာလက်ရာတွေကိုစိတ်ဝင်တစားရှိလာကြတာကအကြောင်းတစ်ခုဖြစ်တယ်လို့ဆိုးမျိုးတော်ကပကြီးပြကန်းတစ်ခုပိုင်ရှင်ကပြောပြပါတယ်
확실히지난한3년전부터
누구래3년락가사비러제과마루게바이데가아누빈나웨유수상두리세윈다자시라자라쫓여바데저자두리루티냐레인플루엔셜리가아누빈나래야리고사비수상라자레쫓여제과마따야무리시라게레루주마텐바데
2022쿠니동가진바게레프리즈소아누빈나뱌괴롱가ပရိသတ်9000ကျော်လာရောက်ခဲ့ပြီးတော့အနုပညာလက်ရာတွေကနေဝင်ငွေဒေါ်လာတန်950ကျော်ရရှိခဲ့တယ်လို့တောင်ကိုရီးယားယဉ်ကျေးမှုအားကစားနဲ့ခီးသွားလုပ်ငန်းဌာနကိန်းဂဏန်းတွေမှဖော်ပြပါရယ်အခုလိုတောင်ကိုရီးယားအပါအဝင်နိုင်ငံစုံကအနုပညာလက်ရာအများအများကိုပြသတဲ့ freeze ပြပွဲကြီးကနေအနုပညာလက်ရာတွေကိုဝယ်ယူမယ်ဆိုရင်ဘာကိုအဓိကထားရွေးသင့်ပါသလဲပြပွဲတာဝန်ခံမီယာခင်ကတော့ကိုယ်စိတ်ခံစားချက်ကိုကိုင်လှုပ်နိုင်တဲ့လက်ရာမျိုးရွေးချယ်သင့်တယ်လို့အကြံပြုပါရယ်
저같은경우에는컬렉팅을할때내가좋아하는작품을고르시라고추천을드리고
아누빈야수상들이아내네고되게짜이때레야고베수상마로좀아잔베진마레나온10니아니20짜도와이아리아누빈야신가나메찌진마찌니로마필로투예레야리가레담모짜도와강짜도와나이마레다베메고되게짜이니따때레야고웨타라소인투예아누빈야담모블라우베짜짜ကိုအနေနဲ့ခံစားရမှာမဟုတ်ပါဘူ
း။တန်ကိုရီးယားနိုင်ငံဆိုးမျိုးတော်ဟာလက်ရမြောက်အနုပညာတွေဖန်တီးတဲ့နေရာတစ်ခုဖြစ်ရုံမကအနုပညာလက်ရာတွေကိုအတိအမှတ်ပြုတန်ဖိုးထားသူတွေရှိရနေရာဖြစ်တဲ့ဆိုတာကို Freeze Soul ပြပွဲကြီးကအတိအမှတ်ပြုပြသလိုက်တာဖြစ်ပါတယ်။ Wall Street Journal သတင်းစာကြီးကဆိုရင်ဆိုးမျိုးတော်ကိုအနုပညာမျိုးတော်တည်းလို့တင်စားဖော်ပြခဲ့ပါတယ်။အဲ့လိုမျိုးအတိအမှတ်ပြုခံရတဲ့အတွက်နိုင်ငံတကာအထီးထိုးဖောက်နိုင်ဖို့ကြိုးစားနေကြတဲ့အာရှကအနုပညာရှင်တွေအတွက်အာရှနဲ့နိုင်ငံတကာပေါင်းကူးပေးနိုင်မယ့်နေရာတစ်ခုဖြစ်လာမယ်လို့မျှော်လင့်နေကြပါတယ်ရှင်။ကျွန်မဆူမြတ်မမ။အ
နုပညာပွဲထုတ်ရဖြစ်လာတဲ့ဆိုးမျိုးတော်အကြောင်းကိုမဆူမြတ်မတင်ဆက်ပေးခဲ့တဲ့ကမ္ဘာဒေါ်လာခီးသွားအစီအစဉ်မှာနားဆင်ကြကြရတာပါ။အင်္ဂါညရဲ့အပတ်စဉ်စီစဉ်ကတော့ဒီလောက်ပါပဲရှင်။အခုတော့ကုလသမဂ္ဂအထွေထွေညီလာခံပါမိကွန်းပြောကြားခဲ့တဲ့အမေရိကန်သမ္မတရဲ့မိကွန်းပါကောင်းလုပ်ချက်တချို့ကိုတင်ဆက်ပေးပါမယ်။ပြီးခဲ့တဲ့မိနစ်ပိုင်းအတွင်းကပဲအမေရိကန်သမ္မတဂျိုးဘိုင်ဒန်ကုလသမဂ္ဂအထွေထွေညီလာခံပါမိကွန်းပြောကြားသွားပါတယ်။ယူကရိန်းကိုရုရှားကျူးကျော်မှုဟာကုလသမဂ္ဂပဒိညင်စာရန်ကိုချိုးဖောက်မှုအဖြစ်ဝိုင်းဝန်းရှုတ်ချဖို့အဖွဲ့ဝင်နိုင်ငံတွေကိုတိုက်တွန်းသွားသလိုရာသီဥတုဖောက်ပြန်ပြောင်းလဲမှုကိစ္စနဲ့တန်ရှင်းတဲ့စွမ်းအင်ထုတ်လုပ်မှုတွေကိုပူးပေါင်းဆောင်ရွက်ဖို့အလေးပေးပြောဆိုသွားပါတယ်။ဒီလိုမိန်ကွန်းမှာကောင်းလုပ်ချက်တချို့ကိုပြောပြပေးပါမှာ
The assembly will hear
ကမ္ဘာငြိမ်းချမ်းရေးနဲ့လူကြုံရေးအတွက်နှစ်ပေါင်းများစွာစောင့်ထိုင်ခဲ့တဲ့ပြည်ရင်းစာရန်ပါအစည်းအဝေးချက်တွေကိုရုရှားရဲ့ကျူးကျော်စစ်ကချိုးဖောက်နေပြီးရုရှားကယူကရိန်းကိုတစ်ဖက်သက်ကျူးကျော်စစ်မှလုံးဝတာဝန်ရှိတဲ့နိုင်ငံဖြစ်တဲ့ဆိုတာကိုအမေရိကန်သမ္မတဂျိုးဘိုင်ဒန်ကဒီနေ့ကုလသမဂ္ဂထွေထွေညီလာခံမှာပြောကြားတဲ့မိန့်ခွန်းထဲမှာအလေးနဲ့ပြောဆိုသွားပါလေ။သမ္မတဘိုင်ဒန်မိန့်ခွန်းပြောကြားတဲ့အချိန်မှာယူကရိန်းသမ္မတလည်းညီလာခံခံမှလည်းမှရှိနေပါလေ
။ We strongly support Ukraine and its efforts to bring about
မြောက်ကိုရီးယားနိုင်ငံရဲ့ကုလသမဂ္ဂလုံခြုံရေးကောင်စီဆုံးဖြတ်ချက်တွေကိုချိုးဖောက်တဲ့မစ်ဆိုင်းဒုံးကျည်စမ်းသပ်မှုတွေကိုရှုတ်ချတဲ့အချိန်ထဲမှာကိုရီးယားကျွန်းဆွယ်ဂျင်ဂျန်ရေးအတွက်သံတမန်နီးအရာဆက်လက်ကြိုးပမ်းဖို့ဆုံးဖြတ်ထားတဲ့ဆိုတာကို American သမ္မတဂျိုးဘိုင်ဒန်ကပြောဆိုလာတယ်။ Because the Russian nuclear လက်နက်ပိုင်ဆိုင်တဲ့နိုင်ငံတစ်ခုအဖြစ်မခံဘူးဆိုတဲ့ American ပြည်တော်စုရဲ့တန်ဖိုးထံကိုလည်းသူကထားလောင်းပြောဆိုသွားပါတယ်။တရုတ်နိုင်ငံနဲ့ရှင်ပြိုင်ရမှာ American ပြည်တော်စုအနေနဲ့တာဝန်တည်သူရှင်ပြိုင်သွားမှာဖြစ်တဲ့အကြောင်းနဲ့ရှင်ပြိုင်မှုတွေကပဋိပက္ခကိုဖန်တီးဖို့မဟုတ်ဘူးဆိုတာကိုလည်းသမ္မတဘိုင်ဒန်ပြောဆိုသွားပါတယ်။ရာသီဥတုဖောက်ပြန်ပြောင်းလဲမှုတွေကိုဝိုင်းဝန်းတိုက်ဖြတ်ဖို့လို့ဆိုသွားတဲ့အချိန်ထဲမှာနိုင်ငံတကာနဲ့ပူးပေါင်းဆောင်ရွက်ရေးကမ္ဘာ့ပံပြုပြင်ပြောင်းလဲရေးနဲ့ဝင်ငွေနှဲပါတဲ့နိုင်ငံတွေကိုထိရောက်တဲ့ချင်းငွေစနစ်တွေထူထောင်နိုင်ရေးအလေးနဲ့ပြောဆိုသွားပါလေ။သမ္မတဘိုင်ဒန်ရဲ့မိန့်ခွန်းဟာနိုင်ငံကမျက်နှာစာမှာအမေရိကန်ပြည်ထောင်စုရဲ့ဦးဆောင်မှုကိုခိုင်မာအောင်ထပ်မံတည်ဆောက်ဖို့အလေးနဲ့ပြင်ဆင်ထားတဲ့ဆိုတာပြသတဲ့မိန့်ခွန်းဖြစ်ပြီးနိုင်ငံတကာရင်ဆိုင်နေရတဲ့အခြေအနေတွေကြားဦးဆောင်ဖြည့်ရှင်းဖို့တာဝန်ယူထားတဲ့ဆိုတာကိုလည်းထည့်သွင်းပြောဆိုသွားပါလေ။ကုလသမဂ္ဂကချမှတ်ထားတဲ့2030စင်ဆက်မပြတ်တိုးတက်ရေးရည်မှန်းချက်တွေဟာစစ်နဲ့ပြည်ပခါတွေကပ်ရောဂါကူးစက်မှုတွေအကြားအခက်အခဲတွေရင်ဆိုင်ရပြီးအောင်မြင်အောင်လုပ်ဆောင်မှုနှောင့်နှေးနေတယ်ဆိုတာကိုလည်းသူကပြောဆိုပါတယ်။ဒီနေ့ကုလသမဂ္ဂထွေထွေညီလာခံမှာကုလသမဂ္ဂလုံခြုံရေးကောင်စီအဖွဲ့ဝင်နိုင်ငံတွေတဲကအမေရိကန်ပြည်ထောင်စုတနိုင်ငံတဲသမ္မတဘိုင်ဒန်မင်းကွန်းပြောကြားမှာဖြစ်ပြီးချက်နဲ့ဗီဒီယိုအားနာဂင်ထားတဲ့ ြင်သစ်ဗြိတိန်ရုရှားနဲ့တရုတ်နိုင်ငံတွေကအကြီးအကဲတွေတော့တရားမင်းကွန်းပြောကြမှာမဟုတ်ဘူးလို့သတင်းတွေမှာဖော်ပြချပါလိမ့်ခင်ဗျာ
ကုလသမဂ္ဂအထွေထွေညီလာခံမှာအမေရိကန်သမ္မတဂျိုးဘိုင်ဒန်မိန်ကွန်းပြောကြားသွားခဲ့တဲ့မိန်ကွန်းမှာအကောင်းဆုံးချက်တချို့ကိုဦးသိန်းထိုင်ဦးကပြောပြပေးခဲ့တာကိုနားဆင်ကြကြရတာပါအင်္ဂါညရဲ့အစီအစဉ်တွေကတော့ဒီလောက်ပါပဲရှင်ဒီကနေ့ရောက်တဲ့အစီအစဉ်ထုတ်လွှင့်ရမှုကမတ်ဆူမွန်ဖြစ်ပါတယ်ဆက်ပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ဂျွန်ဘေးဟန်ဂျာနဲ့ရောဘတ်ဘတ်စ်တို့ပဲဖြစ်ပါတယ်အခုထုတ်လွှင့်ပြီးတဲ့အတန်လွင့်အစီအစဉ်ကိုအစီအစဉ်ပြီးပြီးချင်းည10နာရီကနေ17နာရီမှလည်းတလဲပြန်နားဆင်နိုင်ပါတယ် VOA America အတန်လွင့်အစီအစဉ်တွေကိုလူလူမိတ်ဆွေရုပ်သံလိုင်းပြင် online ကနေဆိုရင်တော့ Facebook နဲ့ YouTube စာမျက်နှာတို့ကနေလည်းကြည့်ရှုနိုင်ပါတယ်တော်တာရှင်တွေအနေနဲ့ VOA မြန်မာပိုင်းကိုစာရေးသားဆက်သွယ်ခြင်းနဲ့အကြံပေးခြင်းနဲ့ဆိုရင်တော့ burmese@voanews.com ကိုပြေပို့နိုင်ပါတယ် VOA ကိုနားတော်တာဆင်ခဲ့ကြတဲ့အတွက်လည်းအထူးပဲကျေးဇူးတင်ရှိပါတယ်ရှင်ကျမလေးပါပါ
This program has come to you from the Voice of America, Washington.